Welcome to the Voice of America in Burmese.
ပြန်မောင်းခင်ဝေတဲ့ညတညာဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ် April 30ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ line တို့1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းမှာရုရှားရဲ့ထိုးစစ်ကိုယူကရိန်းကဒီနေ့မှလည်းဆက်ပြီးတော့ကြမ်းကြမ်းခံတွန်းလှန်နေပါတယ်မြန်မာနိုင်ငံကထင်ရှားတဲ့ရှမ်းနိုင်ငံကြီးခေါင်းဆောင်ဦးခွန်ထွန်းဦးရန်ကုန်မြို့ကနေမှာဒီကနေ့ကွယ်လွန်သွားခဲ့ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းချိန်ကစပြီးတော့စစ်ကောင်စီလက်ချက်ကြောင့်တည်ဆုံသူဦးရေဟာ1800ကျော်သွားပြီလို့ AFP ကထုတ်ပြန်လိုက်ပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အတူစကိုင်းတိုင်းကမ့်ဘလူးမြို့နယ်ကအင်ငုတ်တို့ကြီးရွာကိုစစ်ကောင်စီတပ်တွေကမနေ့ကမီးရှို့ခဲ့တာနဲ့ပတ်သက်ပြီ
းရွာကအင်ဂျီ350ဝန်းကျင်လောက်တော့ရှိတယ်ဗျတချို့အင်တွေကလက်နက်ကြီးနဲ့ကြားလက်နက်ကြီးကြားလို့ပြီးလောက်နေတချို့အင်တွေကတော့သူတို့ကိုယ်တိုင်ချို့တယ်လို့ပြောတော့ရွာအဲ့လေရွာလေကောင်လမ်းမကြီးရဲ့ရှိရချမ်းကအင်ဂျီအကုန်လုံးကြီးပါလောင်သွားတယ်ဆိုတော့အကုန်လုံးလောလောဆယ်တော့ခမင်းကြီး190လောက်တော့ရှိတယ်
အင်္ဂုတ်တို့ကြည်အတော်တူပြောပြတော့တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုအကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြဒိုတန်စီစဉ်ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရနဲ့ခက်ပြိုင်ကပါအစီအစဉ်တွေအပါအဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအကြောင်းတွေမတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုဝင်းမင်းတို့အကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းမှာရုရှားရဲ့ထိုးစစ်ကိုယူကရိန်းတပ်ဖွဲ့တွေဒီကနေ့ကြမ်းကြမ်းခံတွန်းလှန်ပြီးထိန်းထားနေနိုင်တယ်လို့ယူကရိန်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ယူကရိန်းစစ်မှုလုပ်ငန်းအဓိကနေရာတစ်ခုဖြစ်တဲ့ Donbas ဒေသကိုသိမ်းနိုင်ဖို့ရုရှားအစိုးရကကြိုးစားနေတာဖြစ်ပြီးရုရှားထိုးစစ်ဟာစီစဉ်ထားတာထက်ပိုပြီးနှေးကွေးနေတယ်လို့အနောက်နိုင်ငံတွေကစီရေးလေးလာသုံးသပ်သူတွေကပြောပါတယ်။ဒီတော့တွင်မှာပဲယူကရိန်းတောင်ပိုင်းကစစ်တံကြောင့်အကြီးအကျယ်ထိခိုက်ပျက်စီးနေတဲ့မာရူပိုးစိတ်ကမ်းမျိုးကနေအရက်သားတွေကိုကယ်ထုတ်နိုင်ရေးကုလသမဂ္ဂကဆက်ပြီးတော့ဂျာဝင်စစ်ဆန်နေပါတယ်။လွန်ခဲ့တဲ့သတင်းကိုဗတ်မှာယူကရိန်းကိုစပြီးကျူးကျော်တိုက်ခိုက်ခဲ့ခြင်းကလေးကမာရူပိုးမျိုးကိုသိမ်းနိုင်ဖို့ရုရှားတို့ကြိုးစားနေတာပါ။မာရူပိုးမျိုးရဲ့နောက်ဆုံးခံစစ်ခြေကုပ်စခန်းဖြစ်တဲ့တံမဏိဆက်ယုံကြီးတွေကနေသူတို့ကိုကယ်ထုတ်ပေးဖို့အရက်သားတွေတောင်းပန်နေကြတယ်လို့မြို့တော်ဝန်ဗာဒင်ဝိုက်ချန်ကိုကပောက်ကြားနေမှာပြောပါတယ်။အဲ့ဒီတမနီဆက်ယုံကြီးထဲမှာယူကရိန်းတပ်ဖွဲ့ဝင်ခန့်မှန်းကြီး2000လောက်ခံတိုက်နေပြီးအရက်သားက1000လောက်ရှိနေပါတယ်ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကလက်နက်ခဲယံကူညီဖို့ပန်ကြားတာကိုညှင်းပယ်ခဲ့ပြီးစစ်ပွဲကိုအဆုံးသတ်ကြဖို့ယူကရိန်းသမ္မတကိုရောရုရှားသမ္မတဗလာဒီမီယာပူတင်ကိုပါသူတိုက်တွန်းခဲ့တယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတောက်ကြနေမှာပြောပါတယ်စစ်ပွဲရေးဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးစနိုင်ငံ20အဖွဲ့G20 ထိပ်သီးအစည်းအဝေးရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကနိုဝင်ဘာလကျရင်ဘာလီကျွန်းမှာအင်ရှင်ဖြစ်လက်ခံကျင်းပမယ့်ထိပ်သီးအစည်းအဝေးကိုတက်ဖို့သမ္မတဇယ်လင်စကီကိုရောသမ္မတပူတင်ကိုပါဖိတ်ကြားထားပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာကြောင့်အမေရိကန်၊ဗြိတိန်နဲ့ကနေဒါတို့လိုG20 အဖွဲ့ဝင်နိုင်ငံတို့ကသမ္မတပူတင်ကို G20 ထိပ်သီးအစည်းအဝေးမဖိတ်ဖို့အင်ဒိုနီးရှားကိုတိုက်တွန်းထားတာပါ။ဒါပေမဲ့လည်းသမ္မတဝီဒိုဒိုကအင်ဒိုနီးရှားအနေနဲ့ G20 ကိုစီလုံးညံ့ညွတ်စေခြင်းပြီးအကွက်ကွဲအပြပြမဖြစ်စေခြင်းဘူးလို့ပြောပါတယ်။သမ္မတဇယ်လင်စကီတယောက်ကြီးဟာစစ်မြေပြင်အခြေအနေအပေါ်မှာအဓိကမူတည်နေတယ်လို့ယူကရိန်းဆိုရအဖွဲ့အကြီးတန်းတာဝန်ရှိသူတူဖြစ်တဲ့ Vysotsky Taras ကကြာသပတေးနေ့မှာပြောခဲ့ပါတယ်။သမ္မတပူတင်ကတော့ထိပ်သီးအစည်းအဝေးတက်ဖို့ရည်ရွယ်ထားပေမဲ့အွန်လိုင်းကနေတမလားလူကိုယ်တိုင်တမလားဆိုတာမဆုံးဖြတ်ရသေးဘူးလို့ရုရှားအစိုးရပြောခွင့်ရသူကတောက်ကြနေမှာပြောခဲ့ပါတယ်။မြန်မာနိုင်ငံရေးမှာထင်ရှားတဲ့ရှမ်းကောင်းဆောင်ဒူးဖြစ်သူခွန်ထွန်းဦးဟာရန်ကုန်မြို့ကိုးမိုင်ကသူ့ရဲ့နေအိမ်မှာဒီကနေ့ကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ခွန်ထွန်းဦးဟာဒီကနေ့အနားယူမယ်လို့ပြောပြီးအိမ်ရဲဝင်သွားပြီးတဲ့နောက်အိမ်နေရင်းနဲ့ပဲကွယ်လွန်သွားခဲ့တာလို့ရှမ်းတိုင်းဒေသကြီးဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ထူထူအတွင်းရင်းမှူးဆိုင်းလေးကပြောပါတယ်။ခွန်ထွန်းဦးကွယ်လွန်သွားတာဟာအစားထိုးမရတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ဆိုင်းလေးက VOE ကိုပြောပါတယ်။အဲ
ကျွန်တော်တို့ဥက္ကဋ္ဌကြီးကွန်ထွန်းဦးဆုံးပါသွားတဲ့အတွက်ကျွန်တော်တို့ပါတီအတွက်ကော Now, democracy, a year's low share of Pokuri, better a year's low share of Pokuri, a colo, Dakaro, Jiswa, the social Mutia, no general Shumian Bale. A truth of Cheno, Taina, yin a democracy, you, Shidani, Mamma Mamma Yeti, Birama, a slow share on your career Poku, the Lumia Jodi, a song by the general body Dakaro, a Sartumia, a social Mutia, Lube, Pobialo Barakamina.
Kotoua. SNL ပါတီရဲ့ဥပဒေပါတီစထူထောင်ခြင်းကလေးကနှစ်30ကျော်ကြာတာဝန်ယူခဲ့သူဖြစ်ပြီး2024ပါတီတာဝန်ယူခဲ့နေအနားယူခဲ့ပါတယ်။ဒါပြင်ညွတ်တော်ဒိုင်းနာလူမျိုးများဒီမိုကရေစီပါတီ UNDP ယူကော့ဘွေအနိုင်ရတိုင်းနာပါတီတွေနဲ့စုပေါင်းပြီးပြည်သူ့တော်ကိုစားပြုကော်မတီ Second, let your job, Nino Mune, the son of all, Tatanshia, Donya, she be low, Sanji, Madame Dinide, Nangayajan Namia, Kuni, Sansha, Yetin, Ebi Biga, Tobian Tabare. Siana, they mean now by Pansy Kanyara, Akincha Kanyara, they so narigo, Sanji, Madame Dinide, Tissin Rigo, a DB mother, Tobiana, Chedelu, Ebi Biga, Tobare. Second, see Bagaro, Ebi Biga, Tobiana, King and Andriha, Lojan, Chegata, Alu, Chibabi. သေးဆုံးတဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့အခါအားလျော်စွာရင်ဆိုင်လေးရှိသလိုသတင်းထုတ်ပြန်လေးလည်းမရှိပါဘူး။တောက်ကြောင်နေ့အထိဆိုရင်မြန်မာနိုင်ငံလုံးမှာဖမ်းဆီးခံထားရသူစွဲချက်တင်ခံရသူဒါမှမဟုတ်ပြစ်ဒဏ်ချမှတ်ခံရသူပေါင်း1429ရောက်ရှိပြီလို့ ABB ရဲ့ဝက်ဘ်ဆိုက်မှာဖော်ပြထားသလိုထောင်ချခံရသူပေါင်းက1429ရောက်ရှိပြီလို့လည်းပြောပါတယ်။ပြစ်ဒဏ်ချမှတ်ခံထားရသူတွေထဲမှာ65ရောက်ကတည်ဒဏ်ချမှတ်ခံထားရပြီးအဲ့ဒီအထက်မှာအရွယ်မရောက်သေးသူ2ဦးပါဝင်တယ်လို့ ABB ไฟโดมิเตอร์30เนี่ยกิโลเฮิรตซ์โกตงคอนโดมิเนียมเนี่ยโกตง80เนี่ยไฟโดมิเตอร์50เนี่ยกิโลเฮิรตซ์96.5เนี่ยเปิดทุ่งเรียนไปได้ใช่มั้ยวิวอเมริกันตันเนี่ยสนิญะไถ่ตันหยอดตะเรนတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်။ကမ္ဘာမှာစောင်းစီအတင်ဖို့ဆိုအင်ဒိုနီးရှားနိုင်ငံကစောင်းစီတင်ဖို့မှုတားမြစ်လိုက်တာကြောင့် စောင်းစီဈေးဟာစံချိန်တင်မြင့်တက်သွားပါတယ်။အင်ဒိုနီးရှားပြည်တွင်းစောင်းစီကျလာလာမှုကြောင့်အခုလိုတားမြစ်လိုက်တာပါ။ယူကရိန်းစစ်ပွဲကြောင်းနဲ့ကမ္ဘာကြီးပူနွေးလာမှုကြောင့်ကမ္ဘာဈေးကွက်ငကိုတဲကရိုင်းနေလာချိန်အသီးအရွယ်စီဈေးတွေနဲ့ဈေးတက်နေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ဗော်ဒူးနေကစခဲ့တဲ့အင်ဒိုနီးရှားစောင်းစီတားမြစ်မှုကြောင့်စီအုံးပြင်ပယ်ပစက်မုန်နှင်းမျိုးရင်းဝင်ဥရ
င်းတောင်အမေရိကကပဲပီဇက်နဲ့ကနေဒါကကန်နိုလာတိနံတွေထိခိုက်ပျက်စီးခဲ့ရတဲ့ကြေညာလဲရှိထားတယ်လို့ပြည်ထောင်နိုင်ငံ Paris Doping တက္ကသိုလ်ကစီးပွားရေးပါမခ Philip Chamin ကထောက်ပြပါတယ်။ဒါအပြင်ထိခိုက်ပျက်စီးမှုတွေများစေတဲ့ရုရှားကျူးကျော်စစ်ကြောင်းလဲယူကရိန်းကနေချာပန်းပင်တွေလဲလုံးဝအုံတုံပျက်စီးတာဆက်ဖြစ်ခဲ့ရတယ်လို့ပါမခ Chamin ကဆက်ပြောပါတယ်ခင်။မီပေါ်နိုင်ငံမှာတော့တိရိလင်ကပြဿနာနောက်မှာကပ်ပြီးနိုင်ငံခြားအရန်ွေထိမ့်သိမ့်မှုဆိုင်ရာစီးပွားပြက်ကက်စကြုံလာနေပါတယ်။အခုလိုနိုင်ငံခြားအရန်ွေထိမ့်သိမ့်မှုမော်တော်ကားအရက်ရမကားနဲ့တခြားစင်ကန်ပစ္စည်းလိုသတ်မှတ်ထားတာတွေတင်သွင်းတာကိုရပ်ဆိုင်းလိုက်ရပါပြီ။လက်ကိုယ်တွေကကိုဗစ်ကပ္ပကရောဂါကြောင့်ထိခိုက်ခဲ့ရတဲ့နေပေါ်စီးပွားရေးတွေအခုယူကရိန်းစစ်ကြောင်းစီးပွားအထိကမောင်းနေရ73ဒီနဲ့ DC နဲ့ပို့ဆောင်ရတဲ့လူအသက်ရှင်သန်ရေးအခြေခံလိုအပ်ချက်စားတောက်ကုန်တွေမတရားဈေးတက်ကုန်တာကြုံနေရချင်းပါ။မြန်မာလိုပဲအိန္ဒိယနဲ့တရုတ်နိုင်ငံကြားမှာတည်ရှိတဲ့နေပေါ်နိုင်ငံအနေနဲ့နောက်တောင်အာရှနိုင်ငံဖြစ်တဲ့တိရီလင်္ကာနဲ့အလားတူ နိုင်ငံခြားရန်ွေရေးပေါ်လွယ်မှုပြဿနာဒုတိယမြောက်တည်တည်တသာဆက်ဖြစ်လာတာပါ။သိခံဖြစ်သတ်မှတ်ထားတဲ့တင်သွင်းကုန်တွေကိုဇူလိုင်လကုန်ထိတားမြစ်လိုက်တာမှာဈေးကြီးတဲ့တီဗီရုပ်မြင့်တန်ကြားတွေနဲ့လက်ကင်ဖုန်တွေလည်းပါတယ်လို့နေပေါ်ဆိုရကဒီဘက်ထဲထုတ်ပြောထားပါတယ်။နိုင်ငံခြားတင်သွင်းကုန်တွေကအဓိကမိခိုးရတဲ့နေပေါ်မှာအချိန်နေပုံမစိုးအောင်လို့စက်စီတင်ပို့နေရတာရှင်းချရေးရုံးတက ဒီကနေ့ကျွန်တော်တို့ကတော့ဒေါ်လာ3600ကျပ်ရှိတဲ့ဘေးဖြူပေါင်ချိန်2200ဘတ်ဖမ်းမိလိုက်ပါတယ်။အိန္ဒိယနိုင်ငံအနောက်ပိုင်းပြည်နယ်ကုဂျရတ်မှာသတင်းနှစ်ပတ်အတွင်းတတိယအကြိမ်ဖြစ်ဒေါ်လာ58တန်ဖိုးပေါက်တဲ့ဘေးဖြူ190ပေါင်ဖမ်းမိခဲ့တယ်လို့အိန္ဒိယရဲရာရှိတွေကဒီနေ့ပြောလိုက်ပါတယ်။အိန္ဒိယနောက်ဘက်နယ်စပ်အီရန်နဲ့အာဖဂန်နစ္စတန်ကနေမူရစီတရားမဝင်ကုန် ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို ကျွန်တော်တို့ကကန္တလာစကံမှာဖမ်းမိခဲ့ပါသေးတယ်ခင်ဗျာ။တရုတ်မြို့တော်ပီကျင်းမှာတော့ရက်ရှည်အားလျက်မတိုင်ခင်ကိုဗစ်ထိန်းချုပ်မှုတွေပိုတိုးလုံလာနေပါတယ်။ပီကျင်းမြို့နေတွင်နေနဲ့အများစုကသွားတဲ့နေရာတွေသွားလာဖို့အတွက်အရင်ကိုဗစ်စစ်ဆေးဖို့လိုအပ်ပြီးပိုးမတွေ့မှသာသွားလာခွင့်ရှိတယ်လို့တရုတ်ရရှိတွေကဆိုပါတယ်။ကိုဗစ်ကူးစက်မှုပြန်များလာတာမို့အကြီးအကျယ်မလုပ်ဖို့ရှိတဲ့ ကျွန်တော်တို့ကလည်းအခုတော့နိုင်ငံနဲ့ကိုဗစ်-19ကူးစက်မှုပြန်မြင့်တက်လာခဲ့တာကြောင့်လူများစုအိမ်ထဲမှာပဲအဓိကနေထိုင်နိုင်ကြဖို့မှန်းထားကြပါတယ်။ကူးစက်မြန်လို့နဲ့အိုမီခရွန်မျိုးကွဲစိတ်ပစ်ပြီးသူစီးပွားချက်ချာရှန်ဟိုင်းမှာအဓိကစတွေ့ခဲ့ပြီးအခုမြို့တော်ပီကျင်းတဝိုက်စတွေ့လာတာနဲ့မြောက်ကိုရီးယားနယ်စပ်မှာပါစတွေ့ခဲ့တာကြောင့်တရုတ်ကျန်းမာရေးအရာရှိတွေပို့ဆွေးနွေးလာနေ ဒီနေ့ကျွန်တော်တို့ကစီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းထိတ်တန့်ရဲ့လော်ဒေါင်းရှာပိတ်ဆိုတာတွေတိုးလို့လာချိန်မှာအခက်အခဲပူကြုံလာရတဲ့မြို့နယ်တချို့နဲ့စီးပွားရေးလုပ်ငန်းရှင်အများစုကတော့စိတ်ပြေဒေါသထွက်လာနေပါတယ်ခင်ဗျာ
နောက်ဆုံးရသတင်းလေးကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့သခိုင်းတိုင်းကံဘလူဘက်ကကြေးရွာနဲ့ခုမီးရှို့ခံတဲ့သတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ်စစ်ကောင်စီအင်အား 90 ကျော်ထွက်ပြေးနေကြတဲ့ရွာသားတွေမှာနေရေးစားရေးအခက်တွေ့နေပါတယ်ဒီကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာကံဘလူမျိုးနဲ့အင်ဂုတ်တို့ကျေးရွာကိုတောက်ကြနေမနေကမနက်စင်တိုင်းဝင်းကျင်လောက်မှာစစ်ကောင်စီတပ်တွေနဲ့ပြူစောတိတွေပူးပေါင်းပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်လာကြအောင်ရွာသားတွေအားလုံးထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်
အင်္ဂုတ်တို့ရွာအနီးကကြေးရွာတစ်ခုဖြစ်တဲ့ပေါက်တော်ရွာမှာဧပြီလ26ရက်နေ့ကစပြီးစစ်ကမ်းခြာနေတဲ့စစ်ကောင်စီတပ်တွေကပြူစောတိတွေနဲ့ပေါင်းပြီးအင်္ဂုတ်တို့ရွာကိုလက်နက်ကြီးတွေနဲ့ရောစစ်တပ်နဲ့တွေနဲ့ပါပစ်ခတ်ဝင်ရောက်လာတာလို့ဒေသခံက VOA
ကိုပြောပါတယ်ကြေးရွာနေမှာကျွန်တော်တို့စူစောတိတွေနဲ့ပေါင်းပြီးမှာကျွန်တော်တို့ရွာကိုဝင်တယ်မနေ့ဆယ်နာရီဝင်းကျင်လောက်ကစဝင်တာအမှတ်ဆုံး
လက်နက်ကြီးတွေနဲ့စပစ်တယ်သူတို့ဒီဟိုလက်နက်ငယ်တွေလက်ပစ်တယ်ပေါ့နော်ဒီဟိုမချင်းချမ်းခေါ်တဲ့ဒီဟိုသို့သောတော့ဒီသားကုန်ငကြီးကြီးခေါ်တဲ့ဟာတွေနဲ့ဒီမှာဆုံးတိုင်မှာပြည်မှာရွာရဲဥဆောင်းဝင်လာရွာရဲဝင်လာတာလည်းသူတို့ကကျွန်တော်တို့ရွာထိတ်မှာချောင်းလေးတစ်ချောင်းရှိတယ်အဲချောင်းလေးရောက်ဝင်လာတယ်တချို့ကအဲ့ရနေမှာသင်ပြန်မှာဟိုရွာထဲချက်ကြီးနဲ့ဆက်သွားတဲ့လမ်းတ
เอ็งยังลงที่อันนั้นเซวินเจมีหลังตัวเดียวสบายเลยเนี่ยจุ๊ยเรนนัวเรนวัดดูแลมีเรื่องปัจจัยหรือดีต่างกันดูการเจ้าวันเลยว่าอินจีต้องว่างาเซวินเจเราต้องสีเลยช่วยเอ็งยังเล่นจีเนจ้าเล่นจีจ้าลุงยี่หลังเนี่ยช่วยเอ็งยังเราต้องคุยกันช่วยเรื่องนี้กันเนาะว่าเลยว่าเลยกำลังมาเยี่ยมชีวิตเชียงอ่ะอินจีกงงจีบ้าหลังตัวเลยแล้วกงงลุลเซลคัมมานี่ที่อันนั้นเซเราต้องสีกงงดูมีช่วยตัวละอะไรมา
ปารีปาร์ก็เลยสรุปเช่นเดียวกันช่วยตัวเองเนี่ยเราสปารีปาร์เองช่วยเองเนี่ยเราหน้าปารีช่วยเองเราวัดดีกว่าเนาะอินเดียเซนเจ็ดอยู่กับเราปาร์ก็ได้ยังเลยสิ่งที่จะด้วยเวลาเก่งจุดเด่นเรื่องอะไรจุดยอดอะไรเดินทางไหนเก็บไปภาษีขยันอะไรที่ใครเดินทางอะไรมีความสิ่งเก็บวุ่นที่อะไรสิ่งที่จะด้วยช่วยกันช่วยตัวเองไหมจุดยอดอะไรก็รู้ช่วยกันมาเปลี่ยนเยอะเลยตัวเรามาเป็นตัวอันนี้ได้เลยดีต่างกันก็เปลี่ยนไปเลย
ยาเรื่องอุณหภูมิที่ชั่วตัวก็เราเปลี่ยนมาที่ชั่วที่สี่นี่สองนี่สามอย่างนี้ที่จะเรียนรายละเอียดแล้วสิทุกวันต้องไปเจอเขาตลอดเนาะยาเรื่องอุณหภูมิที่ชั่วอีกตัวอีกสูตรเทียนอะไรก็เรื่องอะไรก็ได้ค่ะอีกตัวอะไรเดี๋ยวอีกตัวเดี๋ยวคงรู้แล้วจะโน้นอะไรนี่เปลี่ยนเสียช่วงนี้ด้วยตาตอนนี้ท่านยังเข้าเขตเรื่องนี้จะว่าเลยเอ็งเอาตัวจี้อันนี้มาแต่เวลาไม่ใช่เป็นแม่ช่วงนี้วันเจนี่อาจจะชมา
ไม่เป่าเกวมุจะโชคชีอาเจ้าสกังสีจะดีกาเอ็งเอาตัวยามากิดูกาเกวจะดีชีนายเนลูยูซาติวิ่งเอาเชลินาพี่นายเนลูดีตาแข่งกับเจ้าวะเลยยามาสกังสีบักการอเอ็งเอาตัวยานะปัตตาลูทบียนเจ้าสุรามชีเดียวจะเป็นเมื่อสกังนายจวน PDF ดูกาเกวจะเผยว่าเจ้าอยากรู้กาเกวจะวิ่งตัวกูจะแข่งนี่อาเจ้าเจ้าอยากรู้ที่มันอาเซเบเนียนี่เชลินยืนสาวยานี่เนลูสกังสีเปลี่ยนคนยากับเจ้าสูบบุบาร์เลย
สกายดันจึงคู่ลงเนี่ยเชื่อเรื่องสิ่งยืนเรื่องเลยที่ท่านเจียวดาต้องเนี่ยชีวิตโอเอซงความเปลี่ยนใจอะไรเช่นสกายดันกำลังมีอยู่ในก็เอ็งเอาตัวอย่างมีชื่อขนาดในปัจจุบันอย่างงูอ่ะพี่บุลาร์ตเรื่องงูเลยมาพิจารณาเกี่ยวกับอะไรกูก็ทราบอยู่แล้วอัปเปอร์เซนขนาดนี้กูเต็มสับไปด้วยเรามาพิจารณาที่เรื่องมาเย็นซงเนาะมันงั้นแต่ว่างาลูกคนเชื่อเรื่องกูเต็มสับไปนี่เด้อดูด้านซีซิงกูน่าเสียมากว่าที่จะมาเราเคยอดีตอับริบค่ะจะมาอีกท ိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုသက်အပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ပြိပခတွေကြောင့်ဒုက္ခရောက်နေတဲ့တရားပြည်နယ်မှာဒေသခံတွေဟာနေရက်ဆုံးခွာရတဲ့အပြင်ဆေးဝါးနဲ့အချောက်ပံ့တွေရဖို့ဆူဆူဝဝပိတ်ပင်ခံနေရပါတယ်။ဆစ်ရှောင်းတွေအတွက်ထောက်ပံ့လာတာတွေကိုစစ်ကောင်စီရဲ့တပ်သားတွေကဖျက်ဆီးနေရလို့ဆွဆွဲပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့အလွတ်တန်းသတင်းတော်မြမိုးသူကရေးသားထားပြီးဒို့အတန်အဖွဲ့သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
မျက်စိတစုံဝါတာဘလူးတွေတန်းစီတိဆောက်ထားတဲ့တရက်ချန်ကြီးတစ်ခုရဲ့တဲတလုံးရှိမှာတော့ဒေါ်ဘရိုနီကာတယောက်ငိုနေတဲ့အသက်နှစ်နှစ်အရွယ်ကလေးငယ်ကိုနှုတ်တိုက်ဖို့နှုတ်စီဖြော်နေပါတယ်။ကလေးငယ်ကလွန်ခဲ့တဲ့လကကယားမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်နေချိန်မှာသေဆုံးခဲ့ရတဲ့ဒေါ်ဘရိုနီကာရောင်မရဲ့ကလေးဖြစ်ပါတယ်။နှစ်ပေးမှာတော့အသက်86နှစ်အရွယ်သူမအမေကဆွေးဆွေးမြေ့မြေ့ထိုင်ပြီးထမင်းအိုးတည်နေပါတယ်။ဖခင်ဖြစ်သူနဲ့ရောင်မဖြစ်သူတို့ဆုံးသွားကြတဲ့ကသူမအမီလဲဝမ်းနဲ့ပလက်ဖြစ်ကြံခဲ့ရပါတယ်။ဒါကတော့ကယန်းတိုင်းသားတွေကသူတို့လူမျိုးစုတွေတည်ဆုံးသွားတဲ့အခါရိုးရာဒလေးအရာတည်ဆုံးသူတွေကောင်းရမွန်ရာရောက်အောင်ဆူတောင်းပေးနေတဲ့အတန်မှာ
သူရှင်မကဆုံးသွားသူလဲဟိုပလက်စကားလည်းမပြောနိုင်ဘူး။နှဲ့ဒီရောင်မလဲနရက်စလုံးလူလိုက်ခံရတယ်ခေါင်းခေါင်းတားကြိုက်ဆိုမခံနိုင်ဘူးရောင်မဖလဲကြည့်ပေးရတယ်ဟိုဖေဖလဲကြည့်ပေးရတယ်အမေဆိုယူရမယ်အမေပြောတယ်ယူရမယ်နော်ကိုကဘလို့ဘလဲအပေးလဲဆိုတော့မယူနဲ့အမေတယူရတော့ဟိုကျွန်တော်တို့လည်းဘယ်မှာတနည်းရတော့မလဲအမေယူရတော့ကျွန်တော်တို့မကြည့်နိုင်တော့တော့ဒီလူနာနိုင်ရတော့မှဟိုမျိုးကြည့်ရပြီဆိုတော့အမေထယူဆိုတော့ကျွန်တော်မကြည့်နိုင်ဘူးငူထဲမှာလည်းအမေကိုတခါတည်းဟိုမျိုးတော့ချလိုက်ပါလေ
။သွေးကင်စာဖြစ်နေတဲ့ဒေါ်ဘရိုနီကာရဲ့ရောင်မဟာအသက်24နှစ်အရွယ်ရှိပြီးတိုက်ပွဲတွေဖြစ်ပွားနေချိန်မှာယောဂပြင်းထန်ပြီးအသက်ဆုံးရှုံးခဲ့ရတာပါ။ covid ပထမ line မှာ တွေး ကင်စာ ရှိတယ် ဆိုတာကို သိရပြီး data မှာ ပြိပခါတွေ ဖြစ်လာတဲ့ အခါ သူမ ယောဂ အတွက် လိုအပ်တဲ့ ကုသမှုတွေ မရှိ နိုင်တော့ပါဘူး ဒါအပြင် သူမ ရဲ့ ဖခင် ဖြစ်သူက အရင်က ကျန်းမာ ရေး ကောင်းမွန် ခဲ့ပေမဲ့ စစ်ပေး ဆောင်နေစဉ် အတွင်း လေးဖြတ်သလို ဖြစ်ပြီးတော့ အဖျားတက် အမောဖောက် က တည်ဆုံး ခဲ့ရတာ ဖြစ်ပါတယ်
ဖလေးကို တစ်ဖက် ချော့လိုက် နော် အဖေ တစ်ဖက် ကြည့် ကြည့်ကြတော့လဲ အားမရှိတော့လဲ နော် Apelas gam pion nai ro na yang ma pe chi cha le yang ma le te pam phi ni le a myo phi bo no chim ma le ho ko 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 sa ti lu ma ya ro le no ko sai go na na ni ni thwa le che da ma ho a ta ke ko a mong the ma ni de lu be a myo bo no na ni wen khan ni bi so ro ho di ni le ma thwa nai ma la a myo de bo no a la chi ro ho myo khan sa ya de bo no အမျိုးမျိုးကြောက်မော်နော်ဟိုလူဟိုလူဖြားလူနာရောမပြီးဟိုကိုကလည်းကိုရှောင်ပြီးရှောင်တော့သူများအိုသူများအိမ်သူများရမှာတနေ့ကျတော့ကိုလည်းအားနာရပါတော့တခါတလေကျတော့ကိုလည်းဟိုကြောင့်တောင်ဖြစ်သွားဖြစ်မိပါတော့အဲတော့ခံစားရပါတော့အမေလည်းခံစားရတယ်နော်မိသားစုဝင်နှစ်ဦးဆုံးရှုံးရတာအပြင်သူမတို့ခဏဆုံးခွာပြေးတဲ့အိမ်ကလည်းစစ်သားတွေမရှိတော့ကိုခံလိုက်ရပါတယ် စိန်ခေါ်မှုများစွာနဲ့အတူသူမတို့မှာပြန်စရာနေအိမ်မရှိတော့ပါဘူးအခုသူတို့မိသားစုနေနေတဲ့နေရာကတရက်ချံကြီးတဲ့ကအကျယ်ရှိပြီးအမြင့်၆ပေရှိတဲ့ယာယီတဲလေးဖြစ်ပြီးတော့အိတ်ထဲမှာမိသားစုဝင်၁၂ယောက်ကတန်းစီပြီးတော့အိတ်ရတာပါဒီတရက်ချံကြီးဟာအခုတော့ပြည်ရင်းနေတဲ့ဆုံးခွာထွက်ပြေးသူတွေအတွက်စစ်ပေးဆောင်စခန်းတစ်ခုဖြစ်နေပါပြီအဲဒီစခန်းမှာနေတဲ့သူတွေဟာ စစ်တပ်ကလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေလုပ်မှာကိုအမြဲလိုလိုရင်တထိန်ထိန်နဲ့ကြောက်လန့်နေရပါတယ်။ဘုံကျဲခံရမှာကြောက်တဲ့အတွက်ည9နာရီမှာရှစ်သမျှအလင်းရောင်တွေကိုအကုန်ပိတ်ရပြီးမြေကြီးပေါ်မှာဝါတာဘလူးစခင်းပြီးတော့အိတ်ရပါတယ်။အိမ်ရာဆုံးရှုံးခဲ့ရတဲ့ပြည်သူတွေဟာအခုချိန်မှာတော့လူသူကင်းမဲ့တဲ့နေရာတွေမှာအဆင်ပြေသလိုနေနေရတာပါ။ကြားပြည်နယ်ဟာရာသီဥတုပြင်းထန်တဲ
ဒီနေ့ကျွန်တော်တို့ရဲ့အထင်ကြီးမှာဆိုရင်လည်းအနောက်တစ်ဆယ်ဒီဂရီအထိကျသွားပြီးတော့အလွန်အင်းလာပါတယ်။ဒီတော့မိုးမလုံနေမလုံမှာနေရတဲ့ကလေးငယ်တွေဟာမကြာခဏနာစီချောင်းဆိုးဖြစ်ပြီးတော့အဲဒီကစားလို့ကံတစ်ခုလုံးကူးဆက်တာတွေရှိတယ်လို့ဆိုပါတယ်။စစ်ပေးဆောင်စခန်းမှာကြုံတွေ့နေရတဲ့ကျန်းမာရေးအခက်အခဲတွေနဲ့ပတ်သက်ပြီးစခန်းတာဝန်ရှိသူတအူးကအခုလိုပြောပြပါတယ်။တော်တယ်မှာဒီပင်အောက်မှာအဆင်ပြေတယ်လို့ထိုးနေရတာပေါ့နော်ဆိုတော့အဲ့ချိန်မှာသူတို့အဖြစ်များကဝန်ပြေဝန်ရှော့ဆိုတော့ဝန်ပြေဝန်ရှော့ကလေးတွေပို့ဖြစ်တယ်လူကြီးရတယ်နည်းနည်းပို့ခံနိုင်ရရှိရပေါ့နော်ဆိုတော့အဲ့ချိန်မှာအဖြစ်များတယ်ဇေဝရနိုင်မှုကလည်းအရင်ခက်ခဲတယ်ပေါ့နော်ဒီနောက်ပိုင်းကတော့နည်းနည်းအပူပြီးတော့ရရပေါ့နော်အလူရှင်တွေကိုတောင်းရနေပြီးတော့နည်းနည်းတော့အဆင်ပြေလာတယ်ဒ
က်ပြီးတော့မလုံလောက်တာလည်းပါတယ်ပေါ့နော်ပြီးတော့အရင်လိုမျိုးစီဝါရနိုင်မှုပေါ့ဆိုတော့အဓိကကကွယ်ဆွေးထိုးနိုင်တဲ့ဘိုင်းမှာဆိုလဲသူတို့အတွေ့အရင်ချက်ခဲဖြစ်သွားတယ်ပို့မဲ့လူကမရှိတာလည်းတကြောင်ပြီးတော့သူတို့ကသူတို့သွားလို့လည်းအဆင်မပြေဘူးပေါ့နော်ဆိုတော့အဲ့ဒါလေးကြောင့်မလို့အဲ့ဒီဘိုင်းမှာလည်းပါတယ်အဲကြောင့်မို့အမိခင်တွေကကလေးဆုံးရှုံးမှုမှာဒီစားဆောင်တဲ့အခုချိန်ထိဆိုရင်ပြန်မြ6ရက်5ရက်6ရက်လောက်ရှိတယ်ပေါ့နော်
ပြီးခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းရဲကကယားပြည်နယ်ဟာစကိုင်းတိုင်းနဲ့ချင်းပြည်နယ်လိုပဲခုခံတော်လှန်ရေးအကောင့်နဲ့ဒေသတစ်ခုဖြစ်လာခဲ့ပါတယ်။မြန်မာစစ်တပ်ဟာကယားပြည်နယ်အနှံ့ပြင်းထန်ဖြိုခွင်းမှုတွေလုပ်နေပါတယ်။စစ်သားတွေဟာပြည်သူတွေရဲ့အိုးအိမ်စည်းစိမ်တွေကိုခိုးယူတာတွေ၊မီးရှို့ဖျက်ဆီးတာတွေအပြင်အစားအသောက်ဆေးဝါးတွေနဲ့စစ်ပေးဆောင်တွေအတွက်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုလည်းဖျက်ဆီးခဲ့တယ်လို့ INGO အဖွဲ့အစည်းတစ်ခုဖြစ်တဲ့45 right ကထုတ်ပြန်ထားပါတယ်။ဒီလိုပြုလုပ်တာဟာမြောက်များစွာသောအကျိုးဆက်တွေကိုဖြစ်ပေါ်စေပြီးစစ်ရာဇဝတ်မှုမြောက်တယ်လို့လည်းရေးသားထားပါတယ်။တိုက်ပွဲတွေကြောင့်ကျန်းမာရေးဆောင်ရှားမှုအကြီးပေးနိုင်တဲ့ခွဲစိတ်မှုတွေလုပ်လို့ရတဲ့ဈေးရုံတွေကလည်းရှေ့ပြောင်းရတာက3ချိန်ထက်မနည်းရှိနေပြီဖြစ်ပြီးတော့အခုချိန်မှာတော့တချို့ကရွေးရှားဆေးကန်းတွေအဖြစ်လုပ်ကိုင်နေရပါတယ်။ပြီးခဲ့တဲ့မက်စလာတတိယပတ်အတွင်းကဒုံငန်ခါတိုက်ပွဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့် စေယုံရဲ့ခိုင်တုံးရောင်ဝင်းကျင်အထိလက်နက်ကြီးကြလာခဲ့ပါတယ်ဒီလိုချင်းတွေကြောင့်စေယုံမှာရှိနေတဲ့လူနာတွေနဲ့စေယုံမှာပြောင်းရွှေ့ခဲ့ရပါတယ်စေကူတာပေးတဲ့နေရာမှာလည်းလိုင်လံကူတာပေးတဲ့မိုဘိုင်းကူတာရဲ့အဖွဲ့တွေစီရီယမ်ဆရာဝန်နဲ့တူနာပြုအဖွဲ့တွေတဝူးချင်းပရဟိတလိုင်လံကူတာပေးတဲ့သူတွေရှိတယ်မဲ့စေဝါအခက်ခဲကတော့စိန်ခေါ်မှုတွေရှိနေပါတယ်ပြည်နယ်အတွင်းစစ်ပေ
ပြပါတယ်ကျွန်တော်တို့အဓိကဆေးဝယ်တဲ့နေရာမှာပေါ့နော်အလူရှင်တွေလူလာရေးဆေးလည်းရှိတယ်ပြီးကျွန်တော်တို့ဆေးဝယ်တဲ့ပျောက်သွားတာတွေလည်းရှိတယ်အเจ้าမျိုးမျိုးကြောင့်ပျောက်သွားတယ်နောက်တစ်ပိုင်းကကျွန်တော်တို့လက်ထဲမှာငွေရှိတယ်ဒါပေမဲ့ဒီဒေတာရဲ့ခြေနေတော့ကျွန်တော်တို့မှာဝယ်လို့မရတဲ့ဆေးတွေရှိတယ် နောက်တစ်ပိုင်းကကျွန်တော်တို့လက်ထဲမှာငွေရှိတယ်ဒါပေမဲ့ဒီဒေတာရဲ့ခြေနေတော့ကျွန်တော်တို့မှာဝယ်လို့မရတဲ့ဆေးတွေရှိတယ်နောက်တစ်ပိုင်းဘလူးခက်ခဲစီလဲဆိုရင်ကျွန်တော်တို့ကလူနာကိုတရားရဂန်တို့ပြေဝါမပေးနိုင်ဘူးဟိုကျမ်းမာရေးစောင့်ရှောက်မှုတွေရောပေါ့ဘာဖြစ်လို့လဲဆိုရင်ငွေကြီးခက်ခဲကြောင့်ဖြစ်နိုင်တယ်လို့တစ်ခါတလေကြာရင်ကျွန်တော်တို့ဘာခက်ခဲကြောင့်ရလဲဆိုရင်ဝေရှိ
ထားမှုအကူအညီတွေပေးဖို့တောင်းဆိုကြပါတယ်။ဒီမော့ဆိုကရွာတရာမှာနေထိုင်တဲ့ဒေါ်မီရီရဲ့အဖေကတော့စေဝါပြက်လက်မှုတန်ကြောင့်သေဆုံးခဲ့ရပါပြီ
။ခစားတာကြီးစားတာနဲ့တော့ကြည့်ခွဲတဲ့နဲ့ခွဲစနေတဲ့ဘွဲကဖဲပဲဆိုတာလ
ည်းသူစပြတော့သူ့စိတ်မကူဘူးတော့ပတ်စံလည်းမရှိဘူးသိရမရှိဘူးအတော်စိတ်တစ်ခုပဲထားတော့လေသူအသက်ကြီးပြီပဲသူ့ကငါဟိုခေါ်သွားလို့တောတောင်နေမှာတေးတာထက်စားရင်သူ့အိမ်မှာတေးတာပိုကောင်းပါနဲ့ဆိုပြီးလက်လျှော့လိုက်ရတယ်အဖိုးကိုဆုံးရှုံးရချိန်မှာအတော်ကိုအတော်တာဝန်မကြည့်ဘူးလို့ခံစားရတယ်အတော်သူ့ကိုစိတ်မကူပေးနိုင်ဘူးလေယာဉ်တွေမလို့ရတော့ဝင်ငွေလည်းမရှိဘူးစားတော့ဖို့အဆင်မပြေတာလည်းပါပါလေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းနမဲ့လူတို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်ပါမှာလုံခြုံရေးအခြေအနေတွေကြောင့်နမယ်ရီနဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ဒို့အတန်ပတ်စဉ်အတန်လွှဲအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပြီးရတဲ့ကျေးဇူးအထူးတင်ရှိပါတယ်ရှင်။
Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးတဲ့ဒုတ်တန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့ဥတ္တမအောင်တန်စီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကမာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ VUE American အတန်ကနေ2022ခုနှစ်ဧပြီလ30ရက်စနေနေ့ညပိုင်းမှာပါတာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ဥတ္တမောင်းတန်စီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ခေါ်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။လက်ရဆုံးရောက်အမျိုးသားရေးဝါဒဟာမြန်မာနိုင်ငံမှာသာမကအနောက်နိုင်ငံတချို့မှာပါတစုံတရာအင်အားကောင်းလာခဲ့ပါတယ်။ပကြခင်ကပြည်စည်းသွားခဲ့တဲ့ပြည်ထောင်စုနိုင်ငံရဲ့သမရရွေးကောက်ပွဲမှာပြည်ထောင်ခဲ့ကြတဲ့သမရလောင်းနှုတ်ရဲ့နိုင်ငံရေးကိုကြည့်လိုက်မယ်ဆိုရင်လည်းအမန်နျူအယ်မက်ခရွန်ကအလဲဘဟုဝါဒီဖြစ်ပြီးတော့မရင်းလပန်းကတော့လက်ရဆုံးအမျိုးသားရေးဝါဒီဖြစ်တာကိုတွေ့ကြရမှာပါ။ဒီတစ်ပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာလက်ရဆုံးရောက်အမျိုးသားရေးဝါဒနဲ့လူခွင့်ရေးအကြောင်းကိုဦးထင်ကျော်လွင်နဲ့ဦးတမောင်တန်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ။
ဒီကရခွန်ရဲ့အတွင်းသတင်းတွေထဲမှာထိတ်တန်းကိုတက်လာတဲ့သတင်းကတော့ပြည်ထောင်နိုင်ငံမှာအီမန်နျူအယ်မက်ခရွန်ကဒီဖန်ကိုပတ်သက်ယူရောပွဲမှာအနိုင်ရသွားတဲ့သတင်းဖြစ်ပါတယ်။နိုင်ငံရေးအဖြစ်ဆိုလို့ရှိရင်အလဲဘိုးဝါဒီတယောက်နဲ့လက်ရအစွန်ရောက်အမျိုးသားရေးဝါဒီတယောက်တို့ရဲ့ကြိုက်ခွဲလို့ပြောလို့ရပါတယ်။ဒီပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာတော့လက်ရအစွန်အမျိုးသားရေးဝါဒနဲ့လူခွင့်ရေး ဘလို့ဆက်ဆက်တယ်ဆိုတာကိုကျွန်တော်တို့တင်ပြကြပါမယ်။ဒီစီစံမှာဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ကိုတင်ကျော်လင်းဖြစ်ပါတယ်။သူဟာပြည်သက်နိုင်ငံမှာရောက်ရှိနေတဲ့ပြည်သက်နိုင်ငံရောက်မြန်မာများအခွင့်အရေးဥက္ကဋ္ဌအဖြစ်2020ခုအနည်း20လောက်တာဝန်ယူခဲ့သူသူလည်းဖြစ်ပါတယ်။အခုလည်းလူငယ်တွေကိုလက်သင်ကမ်းတာဝန်ပေးရလိုက်ပြီးတဲ့နောက်မှာအလုပ်ခွန်ပြီးဖွဲ့ဝင်နဲ့မြန်မာပြည်ကိုဆက်လက်ဆောင်ရွက်နေတဲ့သူတယောက်ဖြစ်ပါတယ်။သူနဲ့ပြည်သက်နိုင်ငံရဲ့မကြတင်ကရွေးကောက်ပွဲအကြောင်းကိုဆွေးနွေးသွားမှာပါ။ဟုတ်ကဲ့ကိုရီကျော်ရေးဆွေးနွေးပေးတဲ့အတွက်ကြောင့်မလို့ပထမအဦးဆုံးကျေးဇူးတင်တဲ့ကြောင့်ပြောပြပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ကိုရီကျော်ပြည်သက်နိုင်ငံကိုရောက်နေတာဘယ်နှစ်လောက်ကြာကြာပြီလဲမသိဘူးခင်ဗျာ။
ကျွန်တော်ပြင်သစ်နိုင်ငံကိုရောက်နေတာတော့အနည်း20ကျော်လောက်ရှိပါပြီ
။ဟုတ်ကဲ့။ကျွန်တော်လည်းအမေရိကန်နိုင်ငံကိုရောက်တဲ့အခါမှာဒါကတော့ဒုက္ခတွေဖြစ်နေရောက်ရလို့ပဲ။ပြင်သစ်နိုင်ငံကိုခုထင်ကျော်ရောက်တဲ့အခါမှာလည်းဒုက္ခတွေတရားအနေနဲ့ရောက်ရှိလာမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။ကျွန်တော်လည်းခုနပြင်သစ်နိုင်ငံမှာနိုင်ငံခုလုံးဝင်တောင်းပြီးတော့ဗမာပြည်အရေးဒီပြင်သစ်မှာရှိတဲ့ဗမာပြည်နဲ့စုစည်းပြီးတော့ဗမာပြည်အရေးကိုဆက်လက်ပြီးတော့ကျွန်တော်တို့အချိန်ကြီးလုပ်နေတော့ပါပဲ။ဆိုတော့တကယ်ကိုလုံးမတဲ့ကျွန်တော်ပြင်သစ်မှာရောက်ခဲ့တာ
ပါ။ဟုတ်ကဲ့။ဒါကြောင့်မို့လို့ကျွန်တော်တို့ပထမဦးဆုံးစပြီးဆွေးနွေးကြတာကတော့ဒုက္ခတွေများအရေးနဲ့ပတ်သက်ပြီးတော့ပေါ့။ဖေဗရဝါဒအလဘဝါဒနဲ့နောက်ပြီးတော့လက်ရအစွန်ရောက်မျိုးပါရေးနိုင်ငံရေးပါဘလို့များသဘောထားပွားတော့ဒီပြင်သစ်နိုင်ငံမှာရောက်တဲ့ကိုတင်ကျော်ရဲ့အတွေ့အကြုံအခုရွေးကောက်ပွဲမှာဆွေးနွေးခြင်းခုံကြတာဒီအပေါ်မှာကိုတင်ကျော်ပြောပြပေးပါခင်ဗျာ
။ဟုတ်ကဲ့။ဒီအဲအခုဒီသမလားနှစ်ယောက်ပေါ့သမလားနှစ်ယောက်ကတော့ဒီ Emmanuel Macron ပေါ့ Emmanuel Macron ကတော့သူကလူငယ်တယောက်ဖြစ်တယ်သူ့ရဲ့ပါတီကတော့2016မှာအဲ Republic on March ဆိုပြီးတော့ပြင်တယ်လို့ပေါ့ Republic on March ဆိုပြီးတော့သူကအဲဖွဲ့ပြီးတော့မှအဲဒီနိုင်ငံရေးတော့ကလည်းဝင်တာပေါ့သူ့ရဲ့ပါတီကတော့ Social Liberalism လို့ပြောလို့ရနော်နောက်တစ်ခုကပါလေတော့သူက Reformism ပေါ့ပြင်ပြောင်းလဲပါတီပေါ့ပြင်ပြောင်းလဲမူဝါဒခိုင်ထားတဲ့လူပေါ့နော်နောက်တစ်ခုကတော့ဒီတိအရာကိုမဆိုသူတို့ကွာမမှန်ဘူးမဟုတ်ဘူးဆိုရင်ပြောင်းလဲနိုင်တယ်ဆိုတော့ဝါရာမျိုးကိုင်ထားတယ်ကွာမာရီလိုပန်မာရီလိုပန်ကတော့သူကအဲသူ့ရဲ့ပါတီကတော့ဒီကွာတော့ Front National ပေါ့ Front National သဘောတရားတော့အမျိုးသားတပ်ဦးပေါ့နော်ပြင်သစ်အမျိုးသားတပ်ဦးလို့သိပေရဆိုတော့သူ့ရဲ့ပါတီကတော့အဲမူဝါဒကတော့ရှင်းတယ်သူ့ရှိမှလာလုံးလုံးမဲ့လူတွေသူကအဲ့ဒါတွေကိုအဲသူက opposition လုပ်တာလက်ခံဘူးပေါ့နော်လက်ခံဘူးတော့နောက်တစ်ခုကပါလဲဆိုရင် International နဲ့ကဘာကြီးရဲ့အဲဖြစ်ဒီအဝန်ဝိုင်းဖြစ်ဒီမှုသူကစန့်ကျင်တယ်နော်အဆုံးရောက်တယ်မှာအမျိုးသားဆုံးရောက်တယ်မှာနော်သူအဲ့တော့ပါတီရလည်းအမျိုးသားသူ့ရဲ့အဲ့ဒီမူဝါဒတွေကိုင်လာတယ်အခုချိန်ကြီးကိုင်လာတော့မယ်ပေါ့နော်အဲ့တော့အခုလက်ရှိအနေအထားကတော့နိုင်ငံကြီးခုလုံးဝင်တဲ့ရောက်လာတဲ့လူတွေရှိတယ်အခုနဆစ်ဘေးဒုက္ခနဲ့ရောက်လာတဲ့လူတွေရှိတယ်အခုလိုဒီယူကရိန်းကိစ္စနဲ့ပတ်သက်ပြီးတော့နောက်ဒီတခြားခုနဟိုအရှိလေပိုင်းကလူတွေရောက်လာတဲ့ဟာတွေရှိတယ်အဲနောက်ပြီးတော့နောက်တစ်ခုကတော့ခုနကအလုတ်ပါမင်းနဲ့နော်လာပြီးတော့အလုပ်လုပ်တဲ့လူတွေရှိတယ်။အဲသူကကိုလိုနီလုပ်ထားတဲ့နိုင်ငံတွေကဒေါ်လကောင်ကိုလိုနီမဟုတ်ဘဲနဲ့တခြားနိုင်ငံတွေကဒေါ်လကောင်လာလုပ်ကြတာရှိတယ်။အဲနောက်နံပါတ်4ကတော့ခုနကတော့ဒီနာပညာလားတင်တဲ့ဒီနိုင်ငံမှာပညာလားတင်တဲ့ကျောင်းသားတွေနော်ကျောင်းသားတွေရှိတယ်။အဲနောက်တစ်ခုကတော့ရွှေပြောင်းအခြေချနေဆိုင်တဲ့ရွှေပြောင်းနေထိုင်တဲ့လူတွေကတော့သူတို့ကခုနကဘာမှစာရွက်စာတမ်းမှမရှိဘဲနဲ့ဒီကခုနကလေးစီးပြီးတော့လာတဲ့လူတွေအဲကားနဲ့တရံကုန်းတရံလေဒနာရေဒနာလာတဲ့လူเนาะအဲ့လိုလူတွေရှိတယ်။เนาะအဲ့လိုလူတွေကိုခုနကဒီအခုဒီအစိုးရရဲ့ခုနပရိုဆီဂျာအရာတော့သူတို့လူစားချင်းစာနာမှုအရာထောက်ခံထားတယ်လက်ခံထားတယ်ဆိုတော့အားမျိုးရှိတယ်။ခုနမာရီလိုပန်းတို့ကတော့သူတို့ကတော့အဲ့ဒီဟာတွေကိုထိချုပ်ပြင်တယ်။သူ့နိုင်ငံထဲမှာဖြစ်နေတဲ့အဓိကဖြစ်နေတဲ့ဒီ criminal တွေကလည်းသူကဒီနိုင်ငံသားတွေကြောင့်ဖြစ်တယ်ပြောတယ်။အရင်သည်ရဲ့အလုပ်လက်မဲ့ဖြစ်နေတဲ့ဟာနိုင်ငံသားတွေကဒီနေရာမှာဝင်းယူတဲ့အတွက်သူ့နိုင်ငံသားတွေအလုပ်လက်မဲ့ဖြစ်ရတယ်ဆိုတာမျိုးသူကအကြောင်းပြပြီးတော့အဲ့ဒီဟာတွေကိုထိန်းချုပ်ဖို့အများအားပြောနေတယ
်ဟုတ်ကဲ့ဒုက္ခတွေနဲ့နိုင်ငံသားတွေကိုစန့်ကျင်လိုက်တဲ့အခါမှာလူမျိုးခွဲခြားမှုပေါ်ရှိသလားပြင်သစ်လူမျိုးကြီးဝါဒကောင်ဒီပဲလို့ပါတီမှာရှိ
ရှိပါတယ်သူတို့ပါတီကိုထောက်ခံတဲ့တော်တော်များများပါလဲရှိပါတယ်ရရှိတယ်ဆိုတာဘယ်လိုအမျိုးတွေဥပမာနဲ့ကျွန်တော်ပြရမလဲဆိုလို့ရှိရင်တော့ဒီမှာအလုပ်တစ်ခုရှောက်နေဆိုလို့ရှိရင်သူကသူတို့ယုံနေကနာတွေမှာအလုပ်ခန့်နေရမျိုးတွေမှာမသိမလားသူတို့လူတွေဥသာပေးတဲ့သဘောမျိုးကြီးရှိတယ်နောက်တစ်ခုကခုနစာရွက်စာတမ်းတွေအစ်စ်ပြန်လုပ်တာတို့လိုအပ်တဲ့ဟာတွေကိုတွားပြီးတော့ရှောက်တဲ့နေရာတွေမှာလည်းခုနလို သူတို့လူမျိုးတွေကိုဦးစားပေးတဲ့ဟာမျိုးတွေကိုအဲ national list တွေကလောက်တာများတယ်ယုံနေမှာတာဝန်ယူထားတဲ့လူတွေပေါ့နော်အဲ့တော့ခုနပြည်နယ်လူမျိုးကြီးဝါဒရှိပါတယ
်ဆိုတော့အမျိုးသမီးတွေကိုခန်းကန္တာကိုမြင့်တင်ပေးတဲ့နေရာမှာပေါ့ဘယ်လိုများပွားမလဲခင်ဗျာ
မာရီလိုပန်းတို့အနေနဲ့ကတော့ဒီလောက်ခွဲခြားမှုမရှိဘူးလို့ကျွန်တော်တို့ပြောရမယ်။အဲဒါလည်းဒါပေမဲ့အမျိုးသမီးကိစ္စနဲ့ပတ်သက်ပြီးတော့ခုနကပြောပါတော့ခွဲခြားဒီဘာသာရေးရခွဲခြားမှုရှိ။ဟုတ်ဘ
ာသာရေးဘာသာရေးရခွဲခြားမှုရှိ။
တန်ဘာသာကိုးကွယ်တဲ့လူတွေအဲကြောင့်သူတို့နိုင်ငံထဲမှာအကျန်းဖက်မှုတွေဖြစ်တယ်။အမျိုးသမီးတွေပေါ့နော်အမျိုးသမီးတွေအဲ့ဒါအမျိုးသမီးဟာလည်းပတ်သက်ပြီးတော့ကျွန်တော်ဟိုဟာချင်းပြောချင်တာ။အဲ့တော့အမျိုးသမီးတွေဟာအဲဒီဟိုဟာလောက်ကြတယ
်။ဒီချက်ဆို
ဟိုအေးပေါ့
ကောင်းမှုဝါချုံ
ကောင်းမှုချုံရတယ်ကောင်းမှုချုံရဘာလို့ပန်းတို့နေရကောင်းမှုချုံနေတာယူလုံးဝသူတို့လက်မခံဘူးအကုန်လုံးကုနာတော့ဟိုတန်းတူနေရမှာပဲတွားတွားကောင်းမှုချုံရမလို့ဘာသာကြီးအားလုံးတန်းတူအတင်းနဲ့သူကအဲ့လိုပြောတယ်အဲဒါပေမဲ့ကုနာကအီမန်နျူအမခွန်အနေနဲ့ကတော့ကုနာဘာပြောလဲဆိုတဲ့အခါကျတော့ဘာသာကြီးလွတ်လပ်ခွင့်ဟာတော့ဒီ constitution နဲ့ law မှာပြထားတယ်အရင်တော့ကတော့ဒီလိုမျက်နှာကိုအုပ်ပြီးတော့လုတ်တဲ့ခါကျတော့မျက်နှာကိုမမြင်ရအောင်မျက်နှာကိုမမြင်ရအောင်မမြင်ရတဲ့အတွက်ဒီမှာအကျန်းဖက်မှုတွေဖြစ်တယ်ဆိုလို့ရှိရင်ကြောင်းနေမှာရောအပြင်နေမှာရောအကျန်းဖက်မှုတွေဖြစ်တယ်ဆိုလို့ရှိရင်အဲ့ဒီအကျန်းဖက်မှုတွေအဲ့သူတို့ရဲ့ identity ကိုသိနိုင်အောင်ခုနအပေါ်ကဒီလိုကောင်းချုံနေတာရရမျက်နှာကိုဖုံးသွားတယ်လုံးဝမမြင်ရတဲ့အာမျိုးတော့မရဘူးအဲ့လိုမျိုးကသူကဒီခုနတော့ဟို public ဒီသွားတဲ့နေရာတွေအဲခုနတော့ဟိုကြောင်းနေမှာလုံးဝချုံဝင်းမရှိဘူးအဲ့တော့အဲ့ဟာဥပဒေအနေနဲ့တကယ်လို့အဲ့ဒါမျိုးလုပ်ခဲ့ရဆိုရင်150တန်ငွေရ
အများကြီးဒီနဲ့ဆိုင်ရာနေရာတွေမှာလုံးဝမျက်နှာမပေါ်တဲ့နော်ကောင်းမွန်ချင်တာမျိုးကိုတော့ပြင်သက်ပါလက်မခံဘူးပေါ့
လက်မခံဘူ
းနော်အဲ့ဆက်လက်ပြီးတော့
ဟုတ်ကဲ
့အနေစုအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘယ်လိုများခွာခြားတာကိုတွေ့ရတယ်ကြာဒီပါတီနှစ်ခုကြားမှာလူနေစု
အခွင့်အရေးပတ်သက်ပြီးအဲ့လူနေစုအခွင့်အရေးနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်တော့ National Nationalအဲကျွန်တော်တို့ဘယ်လိုပြောမလဲ human rights convention ပေါ့
ကမ္ဘာလူ့ခွင့်ရေးကြေညာစာလမ်းကြီးပေါ့
စာလမ်းเนาะကြေညာစာလမ်းကမ္ဘာလူ့ခွင့်ရေးကြေညာစာလမ်းကိုလုတ်ပြလိုက်တာဖြစ်တယ်ပါရီကနေပြီးတော့လုတ်ပြတယ်ဖြစ်တယ် Britain ပေါ့ပြင်သစ်မှာရှိတယ် Britain ဆိုတဲ့ပြည်နယ်ရှိတယ်နောက်ဖက်မှာဆိုတော့အဲ့ဒီမှာသူတို့က Breton ဆိုတဲ့ခုနကဘာသာစကားရှိတယ်အဲ့ Breton ဆိုတဲ့ဘာသာစကားကိုသူတို့ကျောင်းမှာတယ်သူတို့ကြောင်းပါလဲတဲ့အဲအဲ့ဒီလိုတင်လာတဲ့ပတ်သက်ပြီးတော့ခုနကမာရီလိုပန်းကသူသာသမရဖြစ်ခဲ့ရင်သူကအဲ့ဒီအရာမျိုးကိုသူတို့ခုနကအဲနေပိုင်ခွင့်မပေးနိုင်ဘူးပြောတယ်နေပိုင်ခွင့်မပေးနိုင်ဘူးအဲဆိုတဲ့အခါကျတော့အဲခုနကဟိုသူတို့ရဲ့ခုနကအဲဒီလူနေစုတွေရဲ့အပေါ်မှာမြင်တဲ့အမြင်ကအလွန်တန်းကိုကြီးမြောင်းတယ
်နောက်နေ့ဆက်ကပ်ပြီးတော့ကျွန်တော်တို့ဟိုဘဝမှာအလေးမသာတဲ့ဥမာအဲအခြေခံလူတန်းစားတွေရဲ့အပေါ်မှာကောယက်တိချက်နှစ်ခုကွာဟတာဟောရှိပါဘူး။အ
ဲယက်တိချက်နှစ်ခုကတော့ခုနကဟိုကွာဟတာရှိတယ်။အဲကွာဟတာရှိတယ်ဆိုတာကတော့ခုနတိတ်ဆူဆူဝါတော့မဟုတ်ဘူးပေါ့။ခုနတော့ကျွန်တော်နည်းနည်းရှင်းပြချင်တာက system ကိုကျွန်တော်နည်းနည်းပြောပြပါရအောင်။အဲဆိုတော့ခုနဟို
လူမှုကူညီစောင့်ရှောက်ရေး
တယ်ကဒုနည်းကစစနစ်ပေါ့နော်အဲ့ဒါကိုကျွန်တော်နည်းရှင်းပြပါ။အဲ့တော့ခုနဒီနိုင်ငံမှာခုနအောက်ဆုံးအဆင့်အလားသာရတယ်နော်အဲ့တော့အစိုးရကလည်းသူကနှစ်စင်နှစ်တိုင်းအဲ့ဒီအောက်ဆုံးသားကရတဲ့သူတွေရဲ့ဝင်ဝင်နဲ့ဒီနိုင်ငံမှာအသက်ရှင်နေထိုင်မှုစားနိုင်စားဝတ်နေရေးအတွက်ကိုသူကအမြဲတမ်းအချိန်ကြိုက်တယ်မလောက်ဘူးဆိုလို့ရှိရင်အဲခုနကလာတာတွေထပ်တိုးပေးဖို့ပြဌာန်းတယ်အဲ့ဒါနှစ်တိုင်းပေါ့နှစ်တိုင်းပေါ့အဲဆိုတော့ခုနကဒါကတော့ခုနအောက်ခြေလူတန်းသားတွေအောက်ခြေလူတန်းသားတွေရဲ့ဒီအောက်ဆုံးအဆင့်လာစားရတဲ့လူတွေရဲ့အနေအထားပေါ့အနိထာဘူးအဲ့တော့ခုနအဲ့ဒီလိုအောက်ဆုံးဆင့်လာစားရတဲ့လူတွေအပြင်ခုနတုန်းကအလုပ်လက်မဲ့ခုနတော့အလုပ်လက်မဲ့အလုပ်လက်မဲ့ဖြစ်နေတဲ့လူတွေဆိုလို့ရှိရင်ခုနတော့အလုပ်လက်မဲ့ကြီးရမယ်အလုပ်လက်မဲ့ကြီးအပြင်ကိုစေကုသပိုင်ခွင့်ကိုတရားရတိုင်းလုံးပေးထားတယ်နော်နော်ခုနတော့ဟိုဒီအမသာမစမ်းနေတကတော့သူတို့ကခုနဘာမှအလုံးမလုံးနိုင်တဲ့လူတွေဖြစ်တဲ့အတွက်နော်ခုနအလုံးလုံးနိုင်တဲ့လူတွေကိုတော့ဒါသူတိုင်းတာနဲ့သူဖန်ဤအလုပ်တွေကိုဖန်ဤပေးပြီးတော့အလုံးမလုံးနိုင်တဲ့လူတွေအတွက်ကတော့အစိုးရအနေပြီးတော့တရားရဟိုင်းတို့တောင်းဝေယူပြီးတော့ဆောက်ရှောက်တယ
်ဟုတ်ကဲ့ဒါကတော့ဒီမတန်နေမဲ့စွမ်းနဲ့မတန်စွမ်းပုံကိုယ်တွေအပါအဝင်နော်စင်းအစုံတရားဝင်ဝင်နေတဲ့သူတွေအပေါ်မှာလက်ရှိဘဝတော့ဟု
တ်ကဲ့
ဒါကိုအမျိုးသားရေးဆွေးနွေးဝါဒီတွေကဘယ်လိုများ တဘောထားတယ
်။အီမန်နျူအယ်မက်ခရွန်တို့ကဒီအလုံးနဲ့ပတ်သက်ပြီးတော့သူ့နိုင်ငံရဲ့ဟိုစီးပွားရေးတိုးတက်မှုနဲ့အညီအလုပ်ဖန်တီးမှုတွေကိုသူက professional တွေရဲ့အဲ့ဒီလူတွေအတွက်တည်းအလုံးလက်မဲ့တွေအတွက်ကဲအခုနမတန်မဆန်းတွေအတွက်ကဲသူကအဲ့ဒီအလုပ်တွေကိုပုံမှန်ဖန်တီးပေးဖို့ရဲ့နောက်တစ်ခုကလာတာပေါ့လာတာပေါ့အဲ့ဒီလူတွေရဲ့လာတာကိုတော့သူကတော့ပိုးပြီးတော့သူကအောက်ဆုံးလာတာကိုပိုးပြီးတော့တိုးပေးနိုင်တယ်သူကအဲ့ဒီခုနစင်းစရာတွေနဲ့သူတို့ပြတယ်။ပါရီလိုပန်းကတော့သူကအဲ့ဒီလူတွေကိုအခြေခံ။သူ့ရဲ့အခြေခံတဲ့လူကတော့ agriculture သမားတွေရဲ့ကုန်ထုတ်လုပ်ငန်းတွေအခြေခံပြီးတော့ပြောတယ်။အဲ့ဒီလူနှစ်ခုခွဲ
။ဟုတ်ကဲ့ကိုတကျော်ကြီးကျေးဇူးများကြီးတင်ပါတယ်။အခုပြင်သစ်နိုင်ငံကလက်ရာကျော်မျိုးသားကြီးဝါဒနဲ့လူခွင့်ရေးဆက်ဆက်မှုအကြောင်းကိုတင်ပြသွားခဲ့တဲ့အတွက်ကြောင့်ကျွန်တော်အများကြီးကျေးဇူးတင်ပါတယ်။အခုဆွေးနွေးသွားခဲ့တာကတော့ဒီနိုင်ငံရောက်မြန်မာများအဖွဲ့မှာ2020ကြီးဥပဒေလုပ်ခဲ့ပြီးအခုတိုင်မြန်မာရဲ့အရေးကိုဆက်လက်ဆောင်ရွက်နေတဲ့ဦးတင်ကျော်ရင်းဖြစ်ပါတယ်။ကျွန်တော်ကတော့ဒီမှာ
ဥတမောင်သန်းစီစဉ်တက်ဆက်တဲ့ဒီမိုကရေစီလူခွင့်ရဲ့ခေပြိုင်ကမ္ဘာအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါ။အောက်ရီလိုက်စားမှုဆွဲချက်နဲ့တောင်ဆတ်စုကြည်ကိုစစ်ကောင်စီတရားရုံးကထောင်ဒဏ်ပြစ်ဒဏ်ချမှတ်လိုက်တဲ့ပုံမှာနိုင်ငံတကာကပြစ်ဒဏ်လျှောက်ချလိုက်ပါတယ်။မြန်မာစစ်တပ်ရဲ့လုပ်ရက်ကိုမထောက်ခံဖို့မြန်မာစစ်တပ်နဲ့ပူးပေါင်းပြီးတော့စီးပွားရေးမတွဲမလုပ်ဖို့မြန်မာရပ်ဖက်အဖွဲ့အစည်း900ကျော်ကတရုတ်ဆိုရကိုအိတ်ဖွင့်ပေးတာတစောင်းဖိပို့လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဖန်စီထိမ့်သိမ်းခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုအာဂရိလိုက်စားမှုဆွဲချက်နဲ့စစ်ကောင်စီတရားရုံးကဧပြီလ29ရက်နေ့မှာထောင်ဒဏ်5နှစ်ချမှတ်လိုက်တဲ့အပေါ်နိုင်ငံတကာရဲ့ပြစ်တင်ရှုံချတာတွေကြေကြေလောင်ထွက်လာပါတယ်။ဒီတရားစင်ချက်အပေါ်မှာကုလသမဂ္ဂ၊ဥရောပသမဂ္ဂအပါအဝင်အမေရိကန်ပြည်ထောင်နိုင်ငံတို့ကပြစ်တင်ရှုံချလိုက်တာပါ။အယက်သားကောင်းဆောင်သူကိုနိုင်ငံရေးရွယ်ချက်နဲ့လှုပ်ဆောင်တဲ့တရားရုံးတစ်ခုကအခုလိုထောင်ဒဏ်5နှစ်ချမှတ်လိုက်တာဟာတရားဥပဒေစိုးမိုးရေးကိုချိုးဖောက်လိုက်တဲ့နောက်ထပ်အဓိကခြေလှမ်းဖြစ်ပြီးတော့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒီမိုကရေစီအတွက်ဆွေးနွေးမှုဖြစ်တယ်လို့ဥရောပသမဂ္ဂပြောရေးဆိုခွင့်ရှိသူကကြေညာချက်မှာရေးသားထားပါတယ်။အဖွဲ့ဝင်28နိုင်ငံရှိတဲ့ EU ကထောင်အောင်ဆန်းစုကြည်အပါအဝင်ဖန်ဆီးထားသူအလုံးပြန်လည်ပေးဖို့လဲတောင်းဆိုထားတာပါ။ထောင်ဆန်းစုကြည်ကိုထောင်ဒဏ်5နှစ်ထပ်ပြီးတော့ချမှတ်လိုက်တာဟာလှုပ်ကြံချမှတ်တဲ့စင်ချက်ဖြစ်တယ်လို့လည်းအမေရိကန်အထက်လွှတ်တော်လူနည်းစုခေါင်းဆောင် Mitch McConnell ကဧပြီလ29ရက်နေ့အထက်လွှတ်တော်မှာမြန်မာပြည်အရေးနဲ့ပတ်သက်လို့ပြောတဲ့မိန့်ခွန်းတွင်ထည့်သွင်းပြောကြားခဲ့တာပါ။ထောင်ဆန်းစုကြည်ကိုခုလိုထောင်ဒဏ်5နှစ်ထပ်ပြီးတော့ချလိုက်တဲ့အနေမှာပဲကုလသမဂ္ဂအတွင်းဝန်ချုပ်ကမြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်တည်ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလှုပ်ပေးဖို့တောင်းဆိုလိုက်ပါတယ်။တရားရုံးရဲ့ဒီဆုံးမြတ်ချက်ဟာမြန်မာပြည်သူရဲ့သဘောဆန္ဒနဲ့လုံးဝဆန့်ကျင်ပြီးဒီမိုကရေစီနီလာအရာရွေးကောက်တင်မြှောက်ထားတဲ့ခေါင်းဆောင်တွေကိုမိမ့်မိန်ပြောက်ကွယ်သွားအောင်စစ်ကောင်စီကလှုံ့ဆော်လိုက်တာဖြစ်တယ်လို့လည်းပြည်ထောင်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာမနေ့ဖေဖော်ဝါရီလတရက်နေ့မှာစစ်ကောင်စီကအာဏာသိမ်းယူလိုက်တဲ့နောက်ပိုင်းတရားဥပဒေစိုးမိုးမှုကိုမထီမဲ့မြင်ပြုလိုက်ခြင်းဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အလားတူပဲမလေးရှားနိုင်ငံသားရဲ့ဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကလည်းအခုလိုတောင်အောင်ဆန်းစုကြည်အပေါ်စီရင်ချက်ချလိုက်တဲ့အပေါ်ဆိုရင်ကြောင့်လည်းမြန်မာနိုင်ငံတွင်ကအခြေခံလူခွင့်ရေးတွေနဲ့တရားဥပဒေစိုးမိုးမှုပေါ်ထွန်းလာပါစေလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့တာဖြစ်ပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအချက်အသေးမျိုးစုံနဲ့ရင်ဆိုင်နေရတဲ့မြန်မာအရေးဝိုင်းဝန်းဖြည့်ရှင်ပေးနိုင်ရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကကြိုးပမ်းနေချိန်မှာပဲထိုင်းနိုင်ငံကမြန်မာဆိုင်ရာထိုင်းအထူးကိုယ်စားလှယ်တူကိုခန့်အပ်လိုက်ပါတယ်။ဒီကမ္ဘာမှာထူးခြားပြီးတော့အာဆီယံဘုံသဘောတူညီချက်ဖော်ဆောင်ဖို့အခက်ကြုံနေချင်းဂျာကဝင်ကူပေးနိုင်လိမ့်မယ်လို့သုံးသပ်သူတွေကဆိုပါတယ်။အခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေထက်မြန်မာနဲ့ပိုးပြီးတော့ချိတ်ဆက်မှုရှိတဲ့ထိုင်းနိုင်ငံအနေနဲ့မြန်မာအရေးထက်ထဲဝင်ပါဝင်ပြီးသား Miss Pompeo ကန်ချာနလကိုဧပြီလ25ရက်နေ့ကခန့်အပ်လိုက်တာပါ။ဒါအပြင်ထိုင်းနိုင်ငံရဲ့အခက်အခဲဆိုအချိန်တွေမှာတော့အားလုံးနဲ့လက်ခံတွေ့ဆုံညှိနှိုင်းဖြေရှင်းတဲ့သံတမန်ရေးကျွမ်းကျင်မှုကလည်းမြန်မာအကြက်အတဲအတွက်အထောက်အကူဖြစ်လိမ့်မယ်လို့စောင့်ကြည့်လေးလာသူတွေကရှုမြင်ပါတယ်။ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနအကြံပေးသူဖြစ်တဲ့ Miss Kanchana Lakha မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကြည်ကြဲပြည့်ပြည့်သိရှိထားသူဖြစ်တဲ့အတွက်အခုလိုအခန့်အခဲရလို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ Don Pramudinaing ကိုကိုးကားပြီးတော့ထိုင်းနိုင်ငံထုတ် Bangkok Post သတင်းစာကအင်္ဂါနေ့ကဖော်ပြခဲ့တာပါ။ထိုင်းနိုင်ငံရဲ့ပထဝီနိုင်ငံရေးစီးပွားရေးလူမှုရေးနဲ့အမျိုးသားလုံခြုံရေးမှာမဟာဗျူဟာကြကြအရေးပါတဲ့မြန်မာနိုင်ငံကအခြေအနေတွေကိုအထူးကိုယ်စားလှယ်ကအနီးကပ်စောင့်ကြည့်တာဝန်ယူမှာဖြစ်ပြီးထိုင်းနိုင်ငံရဲ့နိုင်ငံသားရေးမော်ဝါဒနဲ့အညီကင်တွယ်ဆောင်မှာဖြစ်တယ်လို့လည်းပြောပါရယ်။အထူးကိုယ်စားလှယ်ရဲ့တာဝန်တွေထဲမှာအစိုးရဌာနတွေပုဂ္ဂလိကကဏ္ဍတွေနဲ့လည်းဆက်သွယ်ညှိနှိုင်းဆောင်ရွက်ဖို့ပါဝင်တယ်လို့နိုင်ငံတကာနဲ့တွေ့ဆုံမှုကိုလည်းတာဝန်ယူရမှာပါ။
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာယင်းနှိမ့်နှံမှုတွေမလုပ်ဖို့
မြန်မာပြည်တွင်းအကြပ်ဖက်အဖွဲ့900ကျော်ကတရုတ်သမ္မတရှီဂျင်ပင်ကိုတိုက်တွန်းထားတဲ့အိတ်ဖွင့်စာတစောင်ကိုဧပြီလ25ရက်နေ့မှာရေးသားပေးပို့ခဲ့ကြပါတယ်။ပြည်သူလူထုကိုဖိနှိပ်ပြီးလူမျိုးလုံးတန်ဖျက်မှုတွေပါကျူးလွန်နေတဲ့မြန်မာစစ်တပ်နဲ့ဆက်ဆက်ပြီးစီးပွားရေးလုပ်ကိုင်နေမယ်ဆိုရင်တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိုလူထုတော်လှန်ရေးမှာထည့်သွင်းဖို့ဖြစ်လာနိုင်တယ်လို့ဖော်ပြရေးသားထားပါတယ်။စစ်ကောင်စီရဲ့လုပ်ရက်တွေကိုဆက်ထောက်ခံတာမျိုးစီးပွားရေးအရာဖူးပေါင်းဆောင်ရွက်တာမျိုးမလုပ်ဖို့တရုတ်ဆိုရကိုပြည်တွင်းအရက်ဖက်အဖွဲ့အစည်း958ဖွဲ့ကရေးသားပေးပို့တာပါ။ level ပေါင်းစုံကအရက်ဖက်အဖွဲ့အစည်းတွေရဲ့အတန်းတွေဖြစ်လို့တရုတ်ဆိုရပေါ်မှာတစုံတရာတက်ရောက်မှုရှိနေမယ်လို့လည်းဒီမိုကရေစီရေးတက်ကြွလှရှားသူတွေကမျှော်လင့်နေပါတယ်။တရုတ်ဆိုရအနေနဲ့ပြည်တွင်းအရက်ဖက်အဖွဲ့အစည်းနဲ့ဆက်ဆံရေးထူထောင်ဖို့ဂျာကာလာညီညွတ်ရေးအစိုးရ NUG နဲ့တစ်ဆင့်ခံနိုင်ငံရေးဆွေးနွေးမှုလုပ်ပေးဖို့ NLD SNLD အပါအဝင်နိုင်ငံရေးပါတီတွေနဲ့ပါတီချင်းဆက်ဆံရေးထူထောင်ဖို့စစ်ကောင်စီနဲ့စီးပွားရေးလုပ်ငန်းတစ်တွေလှုပ်တာရပ်ဆိုင်းဖို့စစ်ကောင်စီကိုကူညီထောက်ပံ့တာတွေရပ်ဆိုင်းဖို့အပါအဝင်အချက်9ချက်ကိုအရက်ဖက်အဖွဲ့တွေကတရုတ်သမ္မတကိုတောင်းဆိုခဲ့တာဖြစ်ပါတယ်။တရုတ်မြန်မာရေနံပိုင်လိုင်းကိစ္စပြည်ရင်းသဘာဝပတ်ဝန်းကျင်အဖွဲ့တွေကန့်ကွက်ခဲ့တော့ကတရုတ်ပေါ်လစ်ဘူရိုအရာရှိတွေမြန်မာသဘာဝပတ်ဝန်းကျင်အဖွဲ့နဲ့လာရောက်ဆွေးနွေးခဲ့မှုတွေအတွက်အရက်ဖက်အဖွဲ့တွေရဲ့အတန်ကိုတရုတ်အစိုးရကသတိထားစောင့်ကြည့်နိုင်ရည်ရှိတယ်လို့တရုတ်မြန်မာရေနံပိုင်လိုင်းစောင့်ကြည့်ရေးကော်မတီအဖွဲ့ဝင်တူက VOA ကိုပြောပါတယ်။ဧပြီလဇန်ပိုင်းတုန်းကမြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လေးတရုတ်နိုင်ငံကိုတွားရောက်ပြီးတရုတ်နိုင်ငံသားရေးဝန်ကြီးဝိုင်းယီနဲ့တွေ့ဆုံခဲ့ရမှာကိုဗစ်ရောဂါကူးစက်မှုတိုက်ခိုက်ရေးအဖြစ်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့ပါတယ်။အာဆီယံကမြန်မာစစ်ကောင်စီအစ်မြင့်တာဝန်ရှိသူတွေနဲ့ဆက်ဆံဖို့တွန်းဆုတ်နေချိန်မှာအခုလိုမြန်မာအစ်မြင့်ဝန်ကြီးတူကိုတရုတ်ကလက်ခံတွေ့ဆုံခဲ့ရကြောင်းလူ့ခွင့်ရေးအဖွဲ့ရဲ့ဝေဖန်ခံရတာလည်းဖြစ်ပါတယ်။
နိုင်ငံရေးပုံမှန်တွေနဲ့ဖန်ဆီးခံရတဲ့အကျဉ်းသား300ဝန်းကျင်ရှိတဲ့ကရင်ပြည်နယ်ဗအံမြို့ကထောင်ကလေးအကျဉ်းထောင်မှာဧပြီလ29ရက်နေ့ကဆန္ဒပြစုပမှုဖြစ်ခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုအခြားရာဇဝတ်အကျဉ်းသားတွေကရဲနဲ့ရာကစုပဆန္ဒပြမှုဖြစ်ခဲ့တယ်လို့ထောင်နဲ့နီးစပ်တဲ့နိုင်ငံရေးအကျဉ်းသားဟောက်တူက VOA ကိုပြောပါတယ်။အကျဉ်းသားအချင်းချင်းနှိုက်ထက်စီးနင်းလုပ်မှုကိုဖြေရှင်းပေးဖို့နိုင်ငံရေးအကျဉ်းသားတွေကတောင်းဆိုဆန္ဒပြခဲ့တာဖြစ်ပြီးနိုင်ငံရေးတည်ထောင်တွေနဲ့တာဝန်အုပ်ရေးဆန္ဒပြခဲ့တာပါ။ရာဇဝတ်မှုမိုးရစေဝမှုအခြားအမှုတွေနဲ့အကျဉ်းချနေတဲ့ရာဇဝတ်အကျဉ်းသားတွေကနိုင်ငံရေးအကျဉ်းသားတွေကိုမကြာခဏဆိုသလိုအနိုင်ကျင့်တာတွေနိုင်ထက်စီးနင်းလုပ်တာတွေရှိတယ်လို့လဲထောင်ကလေးအကျဉ်းထောင်ကနေမကြာခင်ကမှပြန်လို့လာတဲ့နိုင်ငံရေးအကျဉ်းသားဟောင်းတယောက်ကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေဆန္ဒပြတောင်းဆိုနေတဲ့အချိန်မှာပဲထောင်ထဲကိုစစ်တပ်နဲ့ရဲအပြင်အကျဉ်းဦးစီးတာဝန်ရှိသူတွေရောက်လာပြီးတော့အခြေအနေကိုထိန်းသိမ်းခဲ့တာပါအကျဉ်းဦးစီးဌာနတာဝန်ရှိသူတဦးကတော့ဖအာမြုပ်ထောင်ကလေးအကျဉ်းထောင်မှာထောင်ဆူပမှုဖြစ်ခဲ့တာမရှိဘူးလို့ညင်းဆိုပါတယ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဆန့်ကျင်သူဆန္ဒပြသူထောင်နဲ့ချီမြန်မာနိုင်ငံတော်ကအကျဉ်းထောင်တွေမှာဖမ်းဆီးချုပ်နှောင်ခံထားတာပါရန်ကုန်အေးစိန်ထောင်မန္တလေးဦးပိုတောင်အပါအဝင်အကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေအပေါ်ဖိနှိပ်မှုကိုမကျေနပ်လို့ဆိုပြီးဆန္ဒပြတာတွေရှိခဲ့ပါတယ်ဧပြီလ3ရက်နေ့ကပဲမုံရွာအကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေဆန္ဒပြတာကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းမှုအတွင်တဦးတည်ဆုံးပြီးတော့9ဦးဒဏ်ရာရခဲ့ပါတယ်။အကျဉ်းထောင်တွေထဲကဆန္ဒပြမှုမှာပါဝင်တဲ့အကျဉ်းသားတွေကိုထောင်အာဏာပိုင်တွေကရိုက်နှက်တာ၊စေကုသခွင့်မပေးဘဲတိုက်ပိတ်တာတွေလည်းလုပ်နေတယ်လို့ရှစ်နေရေးအရက်ဖက်အဖွဲ့အစည်းတွေက VOA ကိုပြောပါတယ
်။စစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံဒေသစုံမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဆက်တိုက်ဆိုးလို့ပေါ်ပေါက်နေပြီးတော့စစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုတွေကြောင့်နေရဆုံးကွာထွက်ပြေးရတဲ့ပြည်သူတိမ့်ချီရှိနေပါပြီ။စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်၊ကရင်ပြည်နယ်တို့မှာလည်းတိုက်ပွဲတွေဆက်မပြတ်ဖြစ်နေတဲ့အတွက်ပြည်သူတွေအိုးအိမ်ဆုံးရှုံးနေရပါတယ်။ဧပြီလ25ရက်နေ့ကစလို့စကိုင်းတိုင်းချင်းတွင်းမြေယိုအောက်ဖက်စစ်တပ်ရဲ့နေမင်းရှင်းလင်းရေးမှာရွာလုံးကျုံမိရှုခံနေရတဲ့အတွက်ထွက်ပြေးရတဲ့ရွာကန်ထောင်ချီရှိတယ်လို့ဒေသခံတွေကဆိုပါတယ
်။ဟိုကတော့ဂင်ကလေးကတော့စာပြေနောက်နဲ့ဖုန်းကြောင်းမယ်ကြံတယ်ဗျာ။ကြံတာအကုန်လောင်သွားတယ်ဗျာ။အခုမနေ့ရာကျန်တဲ့အိမ်ဆယ်လုံးလောက်ကျန်တဲ့ဟာကိုကနေ့မနေ့ဆက်ပြီးရှို့ပြတာမနေ့ကဟိုဟာရရှို့ရှို့ပြီးလို့အဲ့ဒါဆယ်လုံးကျန်တဲ့ဟာကနေ့မနေ့ထပ်ရှို့ပြတယ်ဟိုကရာတဲ့အိမ်ကမကျန်တော့ဘူးတန်တော့ကလည်းဟိုဟာအဲ့လိုရှို့ခံရတယ်ဗျာတန်တော့ကသူတို့ကသူတို့ရောမီးရှို့မှလို့ဟိုအပြည့်အချင်းမုံမှတိုက်ခိုက်မှလို့အဲ့လိုပြင်လာထားလို့တဲ့လူတွေကတော်တဲ့ကိုဆက်ရှောင်းကြတာအဲ့အချိန်မှာသူတို့ကတန်တော့ကိုဝင်ပြီးညအိတ်အာမညမှာပထမညကလေးလုံးမရှိပြန်ပြန်ဟိုလောင်းချစ်ကိုရောက်ပြီးမှနောက်ကျောင်းပြန်တုံပြီးတန်တော့ကိုတခါရွာလာမရှိပြန်တာအဲတန်တော့ကတော့ဝလာအင်ဂျီ၄၀ကျော်လောက်တော့၄၅ရင်းလောက်တော့ပြန်လိုက်တယ်ပြန်လာတော့အခုလောင်သွားတယ်ဒုက္ခနဲ့ဒေရီရတော့ဒါလူပဲဖြစ်တယ်လူနေထိုင်ပြီးမှညအဲ့လိုလူတန်းတဲ့ဥစ္စာလေးနဲ့စားတောင်းနေရတာရတော်တယ်မှာဟိုရတန်တော့ကလေးချင်းဟို2000နာမည်လောက်ရှိတယ်ဗျ1800ကျော်ပါ။တွာကဇင်ကလေးရော2000ကျော်ရှင်ကတော့3000လောက်ရှိတာဗျ။
ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရွာလုံးကျွန်းမီလောက်ကျွမ်းခဲ့ရာမှာစစ်ကောင်စီကမီးရှို့ခဲ့တာလို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းကကြေးရွာတွေမီးရှို့ခံရတာပြည်သူတွေတက်ပြတ်ခံရတာကဒေသခံကာကွယ်ရေးအဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကဆွဆွဲပြောဆိုရတယ်ရှိပါတယ်။ကရင်နဲ့ချင်းပြည်နယ်ဘက်မှာတော့နေဆက်ဖ
မလ၂၂ရက်နေ့ထုတ်ပြန်ချက်အရစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကြံဖတ်မှုတွေကြောင့်မြန်မာနိုင်ငံတော်ဝန်လုံးမှာထွက်ပြေးနေရသူ၅သိန်းကျော်ရှိပြီးချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းတို့မှာနေရာစွန့်ခွာထွက်ပြေးရသူ၂သိန်း၈၀၀ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုတပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနားလောင်နဲ့ကိုဝင်းခန့်မ
င်းဘက်ထဲမှာတွားရောက်ခဲ့ပြီးတော့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီနဲ့တွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂတွဲမှုချုပ်ဟာမြို့တော်ကီဖ်အပြင်ရုရှားတပ်ဖွဲ့တွေပြန်ရုပ်သိမ်းသွားပြီးတော့အရက်သားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံထားရကြောင်းတွေ့ရှိခဲ့ရတဲ့အပူချာမျိုးတွေကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။ရှေ့ရာဆွေမှုကျူးလွန်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးဖို့ရုရှားအနေနဲ့နိုင်ငံတကာရာဇဝတ်တရားရုံး ICC နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလတွဲမှုချုပ်ကတောင်းဆိုလိုက်ပါတယ်။အင်္ဂါနေ့ကတော့ကုလသမဂ္ဂတွဲမှုချုပ်ဂူတရက်စ်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အင်္ဂါနေ့ကမော်စကိုမှာတွေ့ဆုံခဲ့ပြီးဖြစ်ပါတယ်။အမေရိကန်ကာကွယ်ဝန်ကြီးလွိုက်အော်စတင်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့လည်းဒီသတင်းပတ်ထဲမှာယူကရိန်းနိုင်ငံကိုသွားရောက်ခဲ့ပြီးတော့အမေရိကန်အနေနဲ့ယူကရိန်းအတွက်စီးရဲအကူအညီတွေထပ်ပေးမယ်လို့ပြောဆိုသွားခဲ့ပါတယ်။ယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်ဟာကမ္ဘာစားသုံးကုန်ဈေးကွက်အပေါ်မှာအပြင်းထန်ရိုက်ခတ်ပြီးတော့နိုင်ငံတကာကုန်သွယ်ရေးထုတ်လုပ်မှုနဲ့ဝယ်ယူသုံးစွဲမှုပုံစံတွေကိုပြောင်းလဲသွားစေခဲ့တဲ့ဆိုပြီးတော့ကမ္ဘာပြည်ရဲ့နောက်ဆုံးစားသုံးကုန်ဈေးကွက်အလားအလာထပ်မံကြမှာဖော်ပြထားပါတယ်။စားသုံးကုန်ဈေးနှုန်းတွေ2024ခုနှစ်နှစ်ကုန်အထိတခါမှမကြုံဘူးတဲ့ဈေးနှုန်းနဲ့ဆက်တက်နေအောင်မယ်လို့ကမ္ဘာဘဏ်ကစီးပွားရေးသုတေသီတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းစွန့်အင်လောင်စာဈေးနှုန်းတက်လာတာဟာ1983ခုနှစ်ကမ္ဘာကြီးနဲ့အကျက်တဲကျုံခဲ့ရပြီးနောက်ပိုင်းမှာအမြင့်ဆုံးဖြစ်ပြီးတော့ယူကရိန်းနဲ့ရုရှားနှစ်နိုင်ငံစလုံးကထုတ်ကုန်အများအပြားထုတ်လုပ်တဲ့နိုင်ငံတွေဖြစ်တာကြောင့်စားသောက်ကုန်ဈေးတွေတက်လာတာကိုကမ္ဘာပြည်စီးကစားမှာဖော်ပြထားတာပါ။တဘာဝတန်ငွေကိုအားထားထုတ်လုပ်တဲ့တန်ပြေဩဇာဈေးတွေလည်း2008ခုနှစ်နောက်ပိုင်းအမြင့်ဆုံးကိုရောက်နေပါတယ်။စီးရဲရိုက်ခတ်မှုကုန်သွယ်ရေးနဲ့ထုတ်လုပ်မှုတွေပြတ်တောက်သွားတာကြောင့်ယင်းနယ်စိမ့်ဈေးက2022အတွင်းမှာပြင်းပြတက်ပြီးပါကိုဒေါ်လာ100အထိတက်သွားနိုင်ပြီးတော့2021ကတည်းကစာရေး40ရာခိုင်နှုန်းတက်သွားတာဖြစ်တယ်လို့ကမ္ဘာဘဏ်ကပြောပါတယ်။2021အတွင်းမှာကမ္ဘာတဝက်ဈေးအသုံးစရိတ်ကအရင်ကမကြုံဘူးတဲ့အခြေအနေမျိုးနောက်တစ်ချိန်ထပ်တိုးလာတယ်လို့ဆွီဒင်အခြေစိုက်စတော့ခ홈နိုင်ငံတကာငြိမ်းချမ်းရေးသုတေသနဌာနစီပရီကစီဖန်စာထုတ်ပြန်ထားပါတယ်။ယူကရိန်းကိုကျူးကျော်တဲ့ဈေးလှုပ်ရှားမှုတွေအတွက်ရုရှားနိုင်ငံဘက်ကဈေးအသုံးစရိတ်တွန်းမြင့်တာမျိုးဥရောပနိုင်ငံတွေဘက်မှလည်းအလားတူလှုပ်လာနိုင်တယ်လို့စီဖန်စာမှာခန့်မှန်းထားပါတယ်။ကိုဗစ်ကရောဂါကြောင့်စီးပွားရေးဆွေးနွေးမှုတွေကြုံရပေမဲ့ကမ္ဘာတဝက်နိုင်ငံတွေဟာစစ်လက်နက်တွေပို့ပြီးတော့စုဆောင်းနေတဲ့အကြောင်းနဲ့ပြီးခဲ့တဲ့နှစ်အတွင်းဖြန်းမြစစ်အသုံးစရိတ်3.8%ခန့်နှုန်းထပ်တိုးခဲ့တဲ့အကြောင်းစီးကစားမှာဖော်ပြထားပါတယ်။2021ခုနှစ်အတွင်းကမ္ဘာတဝက်စစ်အသုံးစရိတ်9%တိုက်တိုးလာတာကြောင့် 1.1 ထရီလီယံထိရောက်လာတဲ့အကြောင်းစီးပွေအဖွဲ့အကြီးတန်းသုတေသီတယောက်က AFP သတင်းဌာနကိုပြောပါလိမ့်။ရုရှားရဲ့စစ်အသုံးစရိတ်က1.9%ခန့်နှုန်းတိုးလာပြီးတော့3%တိုက်ထပ်တိုးလာတာကြောင့်ဒေါ်လာ 65.9 ဘီလီယံထိရောက်သွားတာပါစစ်သုံးစိတ်ဟာရုရှားနိုင်ငံတစ်ခုလုံးရဲ့ပြည်တွင်းထုတ်ကုန်ပမာဏ GDP ရဲ့ 4.1% ခန့်လုံးနဲ့ညီပါတယ်ယူကရိန်းနိုင်ငံရဲ့စစ်အသုံးစိတ်လည်းခရိုင်းမီးယားဒေသအသိပိုက်ခံရပြီးတဲ့နောက်ပိုင်းမှာ82%တိုးလာခဲ့ပါတယ်အမေရိကန်ကတော့တခြားနိုင်ငံအားလုံးထက်ပိုများပြီးတော့ဒေါ်လာဘီလီယံ800တန်းရှိနေရပါ2021ခုနှစ်အတွင်းမှာ 1.4% ခန့်လုံးတိုးလာခဲ့တာပါယူကရိန်းစစ်ပွဲကြောင့်ဥရောပမှာတင်းမာမှုတွေတိုးလာနေရာကြောင့်စစ်သုံးစိတ်ထပ်တိုးဖို့နေတို့အဖွဲ့ဝင်နိုင်ငံတွေပုံများလာမယ်လို့အစည်းအဝေးကစားမှာဖော်ပြထားပါသည်ပေတင်းတဲ့ဒုံးကြီးတွေနဲ့တခြားအစင်းမြေဆက်လက်နယ်တွေကိုပြသခဲ့တဲ့တင်းလာနေညတော့ကစီးရီးပြခန်းနာကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျိုအွန်းကိုလိုက်တက်ရောက်ကြည့်ရှုခဲ့ပါသည်မြောက်ကိုရီးယားအနေနဲ့နိုင်ငံရဲ့နျူကလ িয়ার စွမ်းရည်ကိုမြင်နိုင်သမျှအမြန်ဆုံးအားကောင်းအောင်လုပ်သွားမယ်လို့တင်းလာရင်နောက်ပိုင်းမှာကြေပါခဲ့တဲ့စီးရီးပြခန်းနာတွေကင်ဂျိုအွန်းကပြောခဲ့ပါသည်မြောက်ကိုရီးယားရဲ့စီးရီးအရာထိတ်တဲရေဆိုင်မှုဖြစ်ပေါ်တဲ့ဘေးနိုင်ငံကိုမဆိုချေမုန်းသွားမယ်လို့အမေရိကန်နဲ့သူ့မဟာမိတ်တွေနဲ့တင်းမာမှုတွေတဖြည်းဖြည်းကြီးထွားလာနေတဲ့မြောက်ကိုရီးယားကောင်ဆောင်ကပြောပါသည်မြောက်ကိုရီးယားရဲ့နျူကလ িয়ার ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းကတော့ဒီအမန်နျူအယ်ပါဆိုင်တဲ့အခြေခံအကြောင်းရင်းကအစ်ပွဲတွေကိုဟန်တာဝတ်အတွက်ဖြစ်ပေမဲ့လေလိုအပ်လာရင်တော့ဒီထက်ပိုပြီးတော့အသုံးချသွားမယ်လို့လည်းသူကပြောတာပါဒီစီးပြခန်းနာကိုမြောက်ကိုရီးယားစစ်တပ်တီထောင်တဲ့နှစ်90ပြည့်အထိမ်းအမှတ်ကျင်းပကြရလေဖြစ်ပါသေး ဒီနေ့လက်ရှိသမရအမန်ဂျိုမက်ခရွန်ကနှစ်ထောင်နှစ်ဆနစ်တမရွေးကောက်ပွဲမှာပြိုင်ဘက်မရီလက်ပန်းကိုမဲရီအတွက်50%ငါးလေးရာခိုင်နှုန်းနဲ့အနိုင်ရခဲ့ပါသည်။ငါးနှစ်ကြာအပြောင်းအလဲတွေပေါ်ခဲ့ပြီးတော့ကောင်းမွန်တဲ့အခြေအနေရောခက်ခဲတဲ့အခြေအနေနဲ့ပါတခါမှမကြုံဘူးတဲ့အကျက်တဲတွေရေဆိုင်ခဲ့ပြီးချိန်မှာဒီနေ့ဒီတိုင်းပြည်ပေါ်မှာသမအဖြစ်နောက်ထပ်ငါးနှစ်ပြန်ပြီးတော့ ဖြစ်ပါသည်။မကြခင်ကလုပ်ခဲ့တဲ့လူမှုစီတမ်းတွေမှာတော့ပြည်ထောင်နိုင်ငံသားအများစုကကိုဗစ်ကရောဂါနဲ့ရီကွဲအကျက်တဲလိုမျိုးကမ္ဘာအကျက်တဲကိုရင်ဆိုင်ရမှာသမရမက်ခွန်ကအသင့်တော်ဆုံးခေါင်းဆောင်ဖြစ်တယ်ဆိုပြီးတော့ဖော်ပြကြပါသည်။သမရဟောင်းဆန်စွာဟော်လန်လက်ထက်မှာလည်းမက်ခွန်ကစီးပွားရေးဝန်ကြီးအဖြစ်ဆောင်ရွက်ခဲ့တာပါ။အသက်44နှစ်အရွယ်နိုင်ငံရဲ့အရာအလယ်ဘဟုဘာတွေရှိတဲ့သမရမက်ခွန်ကရီကွဲစစ်ပွဲမှာငင်းကြေးရအောင်တတ်တမန်ရဲ့အရာအကျိုးစားအားထုတ်နေရတယ်ဖြစ်ပါသည်။မဲခင်ပြောင်စုမှာတော့ကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့အပြင်ကိုဗစ်အာဖြစ်ကာကွယ်ဆေးလည်းနှလုံးထိုးထားပြီးတဲ့ဒုသမ္မတကမလာဟဲရစ်ကိုဗစ်ပိုးရှိကြောင်းစစ်ဆေးတွေ့ရှိခဲ့ပါတယ်။သမ္မတဘိုင်ဒန်နဲ့သမ္မတဂရောမှာတော့ကိုဗစ်ပိုးမတွေ့ခဲ့ရပါဘူး။ပြည်နိုင်ငံဘေကျင်းမြို့တော်မှာတော့ရှန်ဟိုင်းမြို့တော်ကလိုပဲအသွာလာကန့်သတ်ချက်လော့ကဒေါင်းတွေချထားပြီးတော့ကိုဗစ်စစ်ဆေးမှုတွေတိုးလုံနေပါလေ။လူရေ22တန်းရှိတဲ့ဘေကျင်းမြို့တော်မှာအစုလိုက်အပြုံလိုက်ကိုဗစ်စစ်ဆေးမှုတတုပ်စီလုပ်နေတာဒီလူသင်းပတ်ထဲမှာ3ချိန်ရှိသွားပြီးရနောက်ကိုဗစ်ကူးစက်ခံရသူတွေရှိတဲ့အကြောင်းရုံးနဲ့ရက်ွက်နေရာတွေကိုသွားလာခွင့်ကတ်သက်ထားပါတယ်။မြို့ကန်အယောက်တန်း20လောက်စစ်ဆေးပြီးချိန်မှာဘေကျင်းမြို့တော်မှာကိုဗစ်လူနာတဲ့အယောက်50လောက်တွေ့ခဲ့ရပါတယ်။ထိုင်ဝမ်ကျွန်းမှာတော့ကိုဗစ်ကူးစက်သူအသစ်1000ကျော်အဖြစ်မကြုံစဘူးစံချိန်တင်မြင့်တက်နေရကြောင်းထိုင်ဝမ်ဒေသခံတွေကာကွယ်ဆေးအပြေးလွှာသွားထုတ်နေကြပါတယ်။နှစ်နှစ်ကျော်ကြာနိုင်ငံသားခီးသွားလာမှုပိတ်ထားတဲ့နီပေါ်နိုင်ငံမှာတော့နိုင်ငံသားခီးသွားတွေကိုပြန်ပြီးတော့လက်ခံနေပါသေး။ကေယောဂါမတိုင်ခင်2019တုန်းကနီပေါ်ဝင်လာရောက်တဲ့ခီးသွားအယောက်တိတိတမနှစ်တန်းရှိခဲ့တာဖြစ်ပြီးတော့အခုခီးသွားလာမှုပြန်ပြီးတော့ဖွင့်နေနောက်ပိုင်းနိုင်ငံကြီးပွားအကျက်တွေကိုဖြည့်ရှင်းနိုင်မဲ့ခီးသွားလုပ်ငန်းကနိုင်ငံဝင်ငွေပို့တိုးလာဖို့နီပေါ်အစိုးရကမျှော်လင့်နေကြတယ်ဖြစ်ပါရဲ့ရှင်
။တပတ်အတွင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမအီးတန့်စင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောရရှင်နေနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ burmese@viewnews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုတစ်လက်အကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံရေးမှာထင်ရှားတဲ့ရှမ်းကောင်းဆောင်တဦးဖြစ်သူဦးခွန်ထွန်းဦးဟာရန်ကုန်မြို့ကိုမိုင်ကသူ့ရဲ့နေအိမ်မှာဒီကနေ့ကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာအသက်89နှစ်အရွယ်ရှိဖြစ်တဲ့ခွန်ထွန်းဦးဟာဒီကနေ့မှာအနားယူမယ်လို့ပြောပြီးအိတ်ရတဲ့ဝင်သွားပြီးတဲ့နောက်အိတ်နေရင်းနဲ့ပဲကွယ်လွန်သွားခဲ့တာလို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့တွဲဘက်အထွေထွေတွေးရင်းမှုစိုင်းလိပ်ကပြောပါတယ်။ခွန်ထွန်းဦးကွယ်လွန်သွားတာဟာအစားထိုးမရတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့လည်းစိုင်းလိပ်က VOE ကိုပြောပါတယ်ခွန်ထွန်းဦးက SNLD ပါတီရဲ့ဥက္ကဋ္ဌအဖြစ်ပါတီစထူထောင်ချိန်ကလေးက30ကျော်ကြာတာဝန်ယူခဲ့သူဖြစ်ပြီးတော့2021ခုနှစ်မှာပါတီတာဝန်တွေကနေအနားယူခဲ့ပါတယ်။သူ့ရဲ့နိုင်ငံရေးလှုပ်ဆောင်ချက်တွေကြောင့်စစ်ဆေးရအဆက်ဆက်မှာဖမ်းဆီးထိန်းသိမ်းခံခဲ့ရသလိုထောင်ဒဏ်နဲ့ရှေ့ချမှတ်တာကိုလည်းခံခဲ့ရသူဖြစ်ပါတယ်။ကွယ်လွန်ချိန်မှာတော့ဇနီးဖြစ်သူနဲ့ဒူသားတစ်ယောက်နဲ့သမီးတစ်ယောက်ကြံရစ်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့ February 1ရက်နေ့ကစပြီးတော့ April 29ရက်နေ့အထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်ဤမျိုးမျိုးနဲ့တေဆုံးသူပေါင်းဟာ1803ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း APB ကထုတ်ပြန်ထားပါတယ်ခင်ဗျာဒီညအတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲအခုညအစည်းအဝေးထုတ်လုပ်ရေးမှုကအလိမ္မာဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကCedric Franklin ဖြစ်ပြီးတော့ရုပ်သံဆိုင်ရာအင်ဂျင်နီယာကတော့ Charles Denmark ဖြစ်ပါတယ် View American အတန်ရဲ့စနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိ line တုံမီတာ1925နဲ့32တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.